Welcome to the Voice of America in Burmese.
mingla mne khin tit ja ba che khmyar VOA American အတန်ရဲ့2022ခုနှစ် January 14ရက်နေ့တောက်ကြနေမနေ့ပဲအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေနိုင်နိုမီတာ3049နဲ့နိုင်နိုမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတာဝန်ယူဆက်လုပ်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုဒေါက်ကင်မျိုးစစ်နဲ့သူပြောပြပေးမှာပါဒီနေ့နားဆင်ရမယ့်သတင်းတွေမှာတော့ဆူဒန်မှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုကြည်စစ်တွေနဲ့ပြစ်ခတ်နေနေခံရတဲ့သတင်းကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မချသေးငံမြန်မာနိုင်ငံခီးစဉ်ပေါ်အာဆီယံနိုင်ငံတွေကြားစိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေတဲ့သတင်းစားရီပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှာတော့သတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်သတင်းပေးပို့ချက်တစ်ခုတည်းမှာဆိုလို့ရှိရင
်ဆက်ဆောင်နေကြတော်တော်ခက်တယ်အဲဒါဆိုလို့ဆိုတော့ဒီရီယာတာအများကြီးကတော့ကြောင်ဝင်းနေတဲ့ကြီးတဲ့အတွက်ဒီနေ့ထဲမှာကျေးရဲ့ရွှေရည်ကွာလာလို့ဆောင်းတော့မှဇာနာပေးပေါ့ဒီနေ့ကနေနေရ
ရှာပြည်နယ်ကတိုက်ပွဲတွေနဲ့စစ်ပြေးဒုက္ခတွေတွေနဲ့ပတ်သက်တဲ့သတင်းပေးဖို့ချက်ထဲမှာမကြမီပဲအသေးဆုံးကိုနားတော်တာဆင်ရပါမယ်။ဒါအပြင်ကြားပြည်နယ်ထဲမှာလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေတွေနဲ့စစ်ပြေးဒုက္ခတွေတွေအကြာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍကလေးကိုဆက်လက်တင်ပြပေးမှာပါ။အခုတော့ကျွန်တော်တို့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါဦးခင်ဗျာ
။ဆူဒန်နိုင်ငံမှာဆက်အနာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံဝန်ဆက်လက်ပေါ်ပေါက်နေချိန်မှာပဲကြာသမနေ့နေ့ကကတ်တွန်းမြို့တော်မှာဆန္ဒပြသူတွေကိုမျက်ရည်ယူပုံးနေကြီးစစ်တွေနဲ့ပြစ်ခတ်ပြုတ်ခွဲတဲ့အကြောင်းတကြွလှုပ်ရှားသူတွေကပြောပါရယ်ဆူဒန်မှာအထွေကူပြောင်းရေးလုပ်ငန်းစဉ်ပေါ်စစ်တပ်နဲ့အရက်ဖက်ခေါင်းဆောင်တွေကြားတင်းမာမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်ရဲနဲ့အော်တိုဘာလ25ရက်နေ့မှာပဲအရသာဆူရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာပါဆန္ဒသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေကတော့နိုင်ငံဝန်မှနေ့စဉ်ရက်ဆက်ပို့ဆိုသလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရယ်ကြာသပတ်နေ့မှာတော့ကတ်တွန်းမြို့တော်အပြင်ကတ်ရက်ရှိနေတဲ့အွန်ဒါမန်မြို့နဲ့ဒါဖော့ဒီဇာနေရာတော်များမှာဒီမိုကရေစီရဲ့လှုပ်ရှားသူတွေခြေတက်ဆန္ဒပြခဲ့တာပါစစ်ကောင်းဆောင်တွေအာဏာကဖယ်ရှားပြီးကိုတောင်းဆိုတဲ့ဆန္ဒပြသူတွေကိုကတ်တွန်းမြို့တော်ဘာရီရက်မှာလူညွေးတပ်ဖွဲ့တွေကပြစ်ခတ်နေနေရကဒဏ်ရာရသူ6ဦးထက်မနည်းရှိတယ်လို့လည်းတကြွလှုပ်ရှားသူတွေကပြောပါတယ်။တမန်နန်းတော်ကိုခြေတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလူညွေးတပ်ဖွဲ့တွေကမြေရီဘုံတုံးဖြုတ်ခွဲတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရဲတပ်ဖွဲ့ပြောဝင်ရပုဂ္ဂိုလ်ကတော့တမန်နန်းတော်အနီးဆန္ဒပြောင်းမှာလူညွေးတာဝန်ယူနေတဲ့ရဲမှူးတူဓာတ်ထုခံရပြီးတည်ဆုံတဲ့အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဆူဒန်မှာအာဏာသိမ်းပြီးနောက်ပိုင်းနေနှင်းမှုတွေကြောင့်ဆန္ဒပြသူ60ကျော်တည်ဆုံပြီးရာနဲ့ချီဒဏ်ရာရတယ်လို့လည်းဒီမိုကရေစီလှုပ်ရှားသူတွေကပြောဆိုကြပါတယ်။
ယူကရိန်းနဲ့ဆက်တကြောရုရှားကတန့်ရအလုံးရင်ချထားတာကြောင့်အခြေအနေတင်းမာနေတာကိုညှိနှိုင်းဖို့အတွက်ရုရှားနဲ့ OSCE ခေါ်ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တို့ကြားဗီယက်နမ်မှာခြားသပရိနေကပြုလုပ်တဲ့ဆွေးနွေးပွဲဟာရလဒဇုံတရာမရဘူးလို့ညှိနှိုင်းဆွေးနွေးသူတွေကပြောပါတယ်။ဒါဟာသတင်းပတ်အတွင်းရုရှားနဲ့အနောက်နိုင်ငံတွေကြားတန်တမန်ရေးဆွေးနွေးမှုတက်တဲ့အချိန်ပြုလုပ်တာဖြစ်ပြီးအဖြစ်တစုံတရာမရဘဲပြီးဆုံးကြရတာပါ။ဆွေးနွေးပွဲတွေပြီးOSCE ရဲ့ရုရှားဆိုင်ရာအမြဲတမ်းကိုယ်စားလှယ်အလက်ဆန်ဒရာလူကာရှိဗစ်ကသတင်းတော့တွေကိုပြောရမှာတော့ဆွေးနွေးပွဲတွေဟာစိတ်ပျက်စရာကောင်းကြောင်းနဲ့သူ့အနေနဲ့ပိုအရေးပါပြီးခြေခြေညှိညှိရှိတဲ့ဆွေးနွေးမှုကိုမျှော်လင့်ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့သူကရုရှားစုအနေနဲ့တန်တမန်ရေးချိုးဖောက်မှုကိုလက်လျှော့မှာမဟုတ်ကြောင်းပြောပါတယ်။ရုရှားကဒီသတင်းပတ်စောပိုင်းမှာအမေရိကန်ကိုယ်စားလှယ်တွေနဲ့ဂျနီဗာမှာတွေ့ဆုံဆွေးနွေးတယ်လို့နေတိုးခေါင်းဆောင်တွေနဲ့လည်းဘရပ်ဆဲလ်စ်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။
အမေရိကန်မှာအိုမီကွန်ကိုဗစ်ပိုးကူးစက်မှုတွေတိုးလာနေချိန်မှာပဲကာယရောဂါတိုက်ဖြစ်ရေးအစီအစဉ်တွေကိုသမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်တယ်လို့အမေရိကန်ပြည်သူတွေကလည်းအားပေးနှစ်သိမ့်လိုက်ပါတယ
် I know we're all frustrated as we enter this new year. Omicron variant is causing
new cases. ဒီသာမအလုံးတွေစိတ်ပျက်စရာဖြစ်ရတယ်ဆိုတာကိုနားလည်ပါတယ်။ရေရှည်ဖြတ်တန်းရမှာဖြစ်ပေမဲ့ကျော်လွန်နိုင်ကြမှာပါလို့ကျော်စားပင်းနဲ့အင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖလူအင်ဖ ကူးစက်မြန်အိုမီခရွန်ကိုဗစ်ပိုးတိုက်ပြည့်ရေးကြိုးပမ်းမှုအစီအစဉ်စစ်အဖြစ်ရှေ့သတင်းပတ်ကစားအမေရိကန်တွေကိုနှာခေါင်းစည်းတွေခမဲ့ဝင်ငှပေးမှဖြစ်တယ်လို့ရောဂါပိုးစစ်ဆေးတဲ့ပစ္စည်းနောက်ထပ်တန်900ဝယ်ယူမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဆော်ဝိုင်းမှာလည်းကာယရောဂါတိုက်ပြည့်ရေးဒေါ်လာတန်900သုံးစွဖို့တမန်ကကြေညာထားပါတယ်။ကိုဗစ်ပိုးစစ်ဆေးတဲ့ပစ္စည်းတွေကိုအခမဲ့လိုချင်တဲ့သူတွေရှေ့သတင်းပတ်ကစားအွန်လိုင်းကနေမှာယူနိုင်မှာဖြစ်ကြောင်းလည်းတမန်ပိုင်တွေကပြောပါတယ်။အမေရိကန်မှာကိုဗစ်ရောဂါပိုးရှိမှရှိလူ55သန်းလောက်ကိုနေ့စဉ်စစ်ဆေးပေးနေပြီးနိုင်ငံအဝန်းအခမဲ့စစ်ဆေးနိုင်တဲ့နေရာပေါင်း2000လောက်ဖွင့်လှစ်ထားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေကြောင့်ကျန်းမာရေးဆက်ချမှုလုပ်ငန်းတွေမှာမနိုင်မနှင်းဖြစ်နေတဲ့ပြည်내6ခုကဆေးရုံတွေမှာတာဝန်ထမ်းဆောင်မှုစစ်တပ်ကဆရာဝန်သူနာပြုနဲ့ကျန်းမာရေးဝန်ထမ်း120ဆေးလွှတ်မဲ့အကြောင်းလဲသမ္မတကပြောပါရဲ။စစ်တပ်ကကျန်းမာရေးဝန်ထမ်း1000ဆေးလွှတ်မဲ့အစီအစဉ်ရဲ့အစအဖြစ်အမေရိကန်ကပြည်내ပေါင်း50ရှိတဲ့အထက်ကကိုဗစ်ကူးစက်မှုတွေကြောင့်အကူအညီရေးပေါ်လိုနေတဲ့နယူးယောက်၊နယူးဂျာစီ၊ရော့ဒ်အိုင်လန်၊အိုဟိုင်းယို၊မီရှိဂန်နဲ့နယူးမက္ကဆီကိုပြည်နယ်တွေကိုဆေးလွှတ်သွားမှာလည်းဖြစ်ပါရဲ
့။အတက်မတည်သေးတဲ့မင်းကလေးတူကိုမဖွမ်းမွေးရလိန်ဆက်ဆံမှုရှိရဲဆိုတဲ့ဆွဆဲမှုတွေရင်ဆိုင်နေရတဲ့အန်ဒရူးမင်းတာကိုလက်ရှိထမ်းဆောင်နေတဲ့စစ်ဖက်နဲ့တာဝန်သကောင်းပြုထားတဲ့ယော့ကမျိုးစားတာဝန်ကနေရုပ်သိမ်းလိုက်ကြောင်းမိခင်ဖြစ်သူဗရစ်တန်ဘင်မာကြီးအလစ်ဇဘက်ကကြေညာလိုက်ပါတယ်။ယော့ကမျိုးစားမင်းတာအန်ဒရူးအနေနဲ့ဘယ်လူလူလုပ်ငန်းတာဝန်ကိုမှဆက်လက်ထမ်းဆောင်ခွင့်မရှိတဲ့အပြင်အမှုရင်ဆိုင်ရမှာလည်းတာမန်အယက်သားတဦးအနေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းဘာကင်ဟမ်နန်ဒေါ်ကချက်တဲ့ပရင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်ယော့ကမျိုးစားရဲ့စစ်ဖက်နဲ့တာဝန်တွေကိုဗီမာကြီးကပြန်လဲရုပ်သိမ်းကြောင်းလည်းဖော်ပြပါတယ်။အန်ဒရူးမင်းသားကမဖွဲ့မရလိန်ဆက်ဆံကြောင်းဆွဆဲထားတဲ့ဗာဂျီးနီးယားဂက်ဖရီကိုနယူးယောက်တရားသူကြီးကဒီသတင်းပတ်အစောပိုင်းမှာပဲတရားစွဲဆိုခွင့်ပြုလိုက်တာဖြစ်ပါတယ်။လုံဖောင်ကုတ်ကူသူဖြစ်တဲ့ပြစ်ပေးတာခံရတဲ့ Jeffrey Epstein နဲ့သူ့အပေါင်းအသင်းဖြစ်တဲ့ Maxwell တို့ရဲ့အထမခန်းရှင်မှုကြောင့်မင်းသား Andrew နဲ့လိန်ဆက်ဆံခဲ့ရတယ်လို့သူမကဆွဆွဲတာဖြစ်ပြီးဒါကိုမင်းသား Andrew ကညှင်းဆိုပါတယ်။ညယောက်မန်ဟန်တန်အကျဉ်းထောင်မှာနောက်ထပ်အမှုတစ်ခုရင်ဆိုင်မှုဆောင်ဆိုင်ရင်အကျဉ်းချခံရတဲ့ Epstein ဟာ2019မှာထောင်ထဲမှာတည်ဆုံခဲ့ရတာပါ။ Maxwell ဟာလည်းမကြသေးခင်ကပဲလူမှောင်ကုတ်မှုနဲ့ပြစ်ဒဏ်ချမှတ်တာကိုခံထားသူဖြစ်ပါတယ်။
ဒီလိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335နဲ့9383ညတိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးခင်ကမြန်မာနိုင်ငံခီးစဉ်ပေါ်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နေကြမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့နှစ်ရက်ကြာခီးစဉ်ဟာအာဏာသိမ်းထားတာကိုအတိအမှတ်ပြုရရောက်မှာကိုစိုးရိမ်နေကြောင်းမတော်တင်မှုလို့ယူဆသူတွေရှိတဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူရင်အဗ်ဒူလာကကြာသာပြီးနေမှာတင်ထောက်တွေကိုပြောလိုက်ကြပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပကနိုင်ငံကောင်းဆောင်တို့ရဲ့ပထမဆုံးခီးစဉ်ဖြစ်သွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ပေါ်ပြည်ရင်းပြည်ပတချို့လှုပ်ရှားသူတွေနဲ့လူခွင့်ရေးဖွဲ့တွေရဲ့ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကတော့စစ်အာဏာပိုင်တွေကိုအတိအမှတ်ပြုဖို့မဟုတ်ဘဲနိုင်ငံဆက်ဆံရေးအတွက်ရည်ရွယ်ချက်ဖြစ်တဲ့အကြောင်းခီးစဉ်ဆုံးသက်ပြီးခဲ့တဲ့ဇင်ဘတ်ကမှပြောဆိုထားပါတယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးကတော့ကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်တော်ရောက်ခွင့်ရှိရမှန်ပေမဲ့ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတာကြောင့်ခီးစဉ်နဲ့ပတ်သက်လို့ကြံဖွဲ့ဝင်နိုင်ငံတွေနဲ့အရင်တိုင်ပင်သင့်တဲ့အကြောင်းပြောဆိုခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်မှာအောင်မြင်မှုတစုံတရာရတယ်လို့မထင်တဲ့အကြောင်းလဲမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်က2021 February 1ရက်အာဏာသိမ်းပြီးချိန်ကစလို့နိုင်ငံရေးဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံရတယ်လို့ကျေးဇူးပြုနေထုတ်ပြန်တဲ့ညူယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ရဲ့2022ကမ္ဘာလူခွင့်ရေးချိုးဖောက်မှုဆိုင်ရာအစီရင်ခံစာထဲမှာဖော်ပြပါတယ်။မြန်မာနိုင်ငံဟာလက်ရှိမှာပောက်ကွဲလွယ်တဲ့အခြေအနေကိုရောက်နေတဲ့အတွက်အထူးစိတ်ပူသလိုလူလူလက်မခံတဲ့ကြားကအတင်းကျပ်နေတဲ့အာဏာသိမ်းချုပ်ဖို့ကြိုးစားနေတဲ့စစ်ကောင်စီရဲ့လုပ်ရဟာမှားယွင်းတယ်လို့ HRW ရဲ့ Kenneth Roth ကပြောပါတယ်။
You know, Myanmar, where the junta is trying to retain power by force, it is shot.
မြန်မာနိုင်ငံမှာစစ်တပ်ကဆန္ဒပြသူ1400လောက်ကိုပစ်တက်ပြီးအာဏာကိုအင်အားသုံးထိန်းချုပ်ဖို့အတွက်ကြိုးစားနေပေမဲ့ကြီးမားတဲ့ခုခံတွန်းလှန်မှုတွေနဲ့ကျုံနေရတာပါ တနင်္ဂနွေလုံးတန်းကြံနဲ့စီဒီအမ်လှုပ်ရှားပြီးအာနာဖီဆန်တာအပြင်စစ်တပ်ကနေထွက်ပြေးတာတွေနဲ့စစ်တပ်ပေါ်မှာပြည်သူ့ရဲ့လေးစားမှုလုံးဝဆုံးရှုံးတာတိတ်အယုတ်ဆုံးလွန်ပါတယ်လို့ပြောပါတယ်။လူခွေရဲ့စောင့်ကြည့်ဖွယ်ရဲ့ဆန္ဒနာ950ကျော်ပါနှစ်ပတ်လည်အစင်ခန်းစားအစ်စ်ထဲမှာစစ်အာဏာအသိမ်းခံထားရတဲ့မြန်မာနဲ့ဆူဒန်နိုင်ငံတွေကိုအထူးအလေးပေးဖော်ပြတယ်လို့တရုတ်ရုရှားဘယ်လာရုစ်နဲ့အီဂျစ်နိုင်ငံတွေမှာအတိုက်ခံတွေပေါ်မှာအကြီးကျယ်နှိပ်ကွပ်နေတာကိုလည်းအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်။
ဒီမှာဆရာနာဝိုင်းနေပေါ်ထီအောင်ဖိအားပေးနိုင်မှုစစ်တပ်အတွက်အဓိကဝင်ငွေရနေတဲ့တဘာတောင်းဝင်လုပ်ငန်းကိုပိတ်ဆို့တန်ခတ်အရေးယူဖို့နိုင်ငံတကာရောက်ကရင်တန်းနဲ့လူမှုဖွဲ့စည်းစုပေါင်းတောင်းဆိုလိုက်ကြပါတယ်။အာနာသိမ့်ထားတာတနည်းလောက်ရှိလာတဲ့အခုချိန်ထိအမေရိကန်နဲ့ပြင်သစ်ကုမ္ပဏီတွေကစစ်တပ်အတွက်ဝင်ငွေရနေတဲ့စွမ်းအင်လုပ်ငန်းတွေကိုဆက်လက်ခွင့်ပြုထားတာစိတ်ပျက်စရာဖြစ်ရကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ကိုညီညွတ်ပေးပို့ထားတဲ့အိပ်ဖွင့်ပေးစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်အာနာသိမ့်တဲ့စစ်ကောင်းဆောင်တွေဆက်ဆက်ပတ်သက်နေတဲ့လုပ်ငန်းတွေကိုတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားလို့မြန်မာစစ်တပ်အတွက်လက်နက်တင်ပို့မှုတွေကိုနိုင်ငံတကာတိုက်တန်နဲ့တမ်းမြစ်ဖို့လဲတိုက်တွန်းနေတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကိုကြိုဆိုပေမဲ့မြန်မာစစ်တပ်အပေါ်လက်တွေ့ဖိအားတွေဖြစ်လာဖို့စွန့်ရင်လုပ်ငန်းကရရှိနေတဲ့ဝင်ငွေတွေကိုဖျက်တောက်ဖို့လိုအပ်တဲ့အကြောင်းလဲတကြွလှရှားသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကယားနဲ့ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေဒေသခံကာဝေးတပ်တွေကြားတိုက်ခိုက်မှုတွေဟာ2021ဒီဇင်ဘာကစပြီးတိတ်ပြင်းထန်လာနေတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအခြေအနေတွေကတော်ဆိုးနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံအိုချာကကြေညာချက်နေမှာအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အရေးပေါ်ကယ်ဆယ်ကူညီဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ကတော့ဒီဇင်ဘာလတဲ့ကြာပြင်းနဲ့ဖရူဆိုမြို့နယ်နဲ့အမျိုးသမီးတွေကလင်းငယ်တွေနဲ့လူသားချင်းစာနာမှုကူညီသူ2ဦးပါဝင်အရသာ35ဦးမိရှုအသက်ခံမှုအတွက်ထိတ်လန့်တုံ့လောက်ရကြောင်းနဲ့မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးအရက်သားတွေကိုကာဝယ်ပေးဖို့တောင်းဆိုပါတယ်။ပြည်ပြည်နယ်မြောက်ဝတီ 4K ကောမှာစတဲ့တိုက်ပွဲတွေကခုဆိုကော့ဂရစ်ဖာပွန်နဲ့ဖန်မြို့နယ်တွေမှာလည်းဆက်ဖြစ်လာနေတယ်လို့ကယားပြည်နယ်ထဲမှာတော့လိုက်ကော်ဒီမွန်ဆိုဖရူဆိုနဲ့ရှားတော်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်အခုဆိုလိုက်ကော်မြို့နယ်ကဒေသခံထက်ဝက်ကျော်လောက်အိုးရင်ရွှေ့ပြောင်းနေကြတယ်လို့လည်းဖော်ပြထားပါတယ
်တောက်ကြနေမနေ့ဖက်ထိတ်တန်းရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တို့ကတင်ပြပေးသွားတာဖြစ်ပါတယ်။အခုကျွန်တော်တို့ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးပါအောင်မယ်။ပထမအဆုံးရှမ်းပြည်ဘက်ကအခြေအနေတချို့ကိုတင်ပြလိုပါရယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေအကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရက်ပိုင်းအတွင်းတီဘောမျိုးနယ်မှာစစ်ပြေဒုက္ခသည်300လောက်ရောက်ရှိခိုးလုံလာကြပါရယ်။မိုင်းကိုင်မျိုးနယ်မှာတော့ဒုက္ခသည်2000ကျော်လောက်တင်းရှောင်နေရပါတယ်။ရန်ကုန်ကဖြစ်ပေါ်တဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာပါ
။ကြောင်မဲနဲ့တီဘောမြို့နယ်စပ်မှာဒီလ၈ရက်နေ့ကစပြီး TNLA တောင်းပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားတိုက်ပွဲဆက်တင်ခဲ့တာပါ။ဒီတိုက်ပွဲတွေဟာဇန်နဝါရီလ23ရက်မနေ့ပိုင်းအထိဆက်ဖြစ်နေခဲ့တဲ့အတွက်ဒေသခံတွေဟာကြောင်မဲမြို့ပေါ်ကဘုံကြီးကျောင်းနေနဲ့မိတ်ဆွေတွေအိမ်မှာခိုးလုံနေကြရတယ်လို့စစ်ပြေးဒုက္ခတွေရဲ့အရေးကူညီနေသူတဦးက VOA ကိုပြောပါတယ်။
တောင်မဲမြို့အဆက်ကြီးတော့ဒီအားရှာဟိုင်းပြီးတော့ဒီလိုမျိုးအဲဒီမှာတော့အဲ့ဒီစနာမှာလည်းဖြားနေတာပဲဒီနေ့ကလေးဖြားနေကြတာအဲဒီနေ့ကတော့ကျောင်းကျောင်းနဲ့ကျောင်းပဲကြားပေါ့ဟောပေါ့နားခေါ်ပေါ့ဖြစ်ဆောင်နေကြတော့ခက်တယ်ကျွန်တော်လူတိုင်းကြီးရဲ့ကဖြေလို့မရဘူးအဲဘာလို့လဲဆိုတော့ညော်ရီရတာအများကြီးကတော့ကျောင်းဝင်းမြင်းနဲ့ညီတဲ့တည်းသူမြေထဲမှာရေးရဲမိတ်ဆွေတွေရင်သွားတာလို့နောက်တော့မှကနဘီပေါ့ဒီနေ့ကနေနေရာကြီးရွာလေးဒီမှာအစီအစဉ်လေးတွေကအဲ့လိုတွားနေတာမျိုးတော့ရှိရှိတယ်ဆိုတော့ဒီလိုဘုံကြောင်းနေတာတွားနေတဲ့စစ်ဆောင်စခန်းကိုဝင်လာတော့မဟုတ်ဘူ
းစစ်ပေးဆောင်လာသူတွေအတွက်ယာယီဒုက္ခတဲ့စခန်းမရှိသေးတာကြောင့်စီရင်ကောက်ယူဖို့ခက်ခဲနေတာလည်းဖြစ်ပါတယ်ရှမ်းစာပေရင်ကျေးမှုတင်စစ်ဆောင်ကော်မတီတွဲဖက်တွင်ရမှုဆိုင်ထုံးဝင်းကသူတို့နေရာကိုဇန်နဝါရီလ12ရက်နေ့ကလူ30ရောက်လာကြောင်းပြောပါတယ
်အခုကတော့ဒီဟာပေါ့နော်ဒီဆောင်းချောင်းအုပ်စုတွေကမန်ဖိုင်းရွာကတော့အနည်းအားဖြင့်ရှမ်းစာပေရင်ကျေးမှုမြင်နေရကိုအယောက်30ရောက်လာတယ်ပြီးလို့ရှိရင်တော့တခြားရွာတွေကလည်းရှိသေးတယ်ဗျသူကတော့ဒီဟာပေါ့ဒီတက်ဆိုင်ရအမျိုးတွေစီမားတွေရောက်နေတယ်ရှိသေးဗျ
ဒီကနေ့နိုဝင်ဘာလကတင်းရှောင်လာတဲ့စစ်ပြေးဒုက္ခတဲ့300ကျော်လောက်ကြောင်မဲမျိုးရှမ်းစာပေရင်ကျေးမှုအသင်းမှာခိုးလုံနေကြတဲ့အပြင်တန်တိဒုက္ခဓမာယုံမှာ100ကျော်နဲ့တောင်နောက်ဖုန်ကြီးကျောင်းမှာ100ကျော်လက်ရှိအချိန်ထိရှိနေကြောင်းဆိုင်းထုံးဝင်းကပြောပါတယ်တိဘောမျိုးမှာ Bojo Piane, Tatana Natongaya, John Dima, Sipi Duca de Lea Lauti Shini Jone, Lessi Chima, a Kakemisi Bime, Yajala in Sanaika to Kakela Nanjang, Nesimicha, Brahita Atinga, Kumyuga, Piovare.
A Bojo Nedia Jotan Tanga, the Lian Jabo.
ကျေးဇူးတော်လုံးလုံးရဲ့ဗာမတော်ဝစီတိပါသူစာမှုပညာနဲ့အစီအစဉ်ကြီးရဲ့ကြီးကြီးကြာရင်တော့ကျွန်တော်တို့နည်းနည်းလေးဟိုတာပေါ့ဖိုင်ကျွန်တော်ပူတူလာပါပေါ့နော်။ကျောင်းစုလမကြီးအနီးကျောင်းမဲမြို့နယ်ချောင်းကျောက်အုပ်စုနားခေါ်အုပ်စုအတွင်းမှာလက်ရှိတိုက်ပွဲဖြစ်နေပါတယ်။လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာနဲ့တောင်ဘက်လွယ်စာနောင်လိုင်းကောင်းဟုံရွာဘက်ဒီမှာအစီအစ်ဆက်ရှမ်းတ SPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားအခုရက်ပိုင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်2000ကျော်လောက်ဟာလဲမိုင်းကန်မြို့ပေါ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်ခင်ဗျာ
ရှမ်းပြည်ဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ကြားပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါအောင်မယ်ကြားပြည်နယ်လွိုက်ကော်မှုကရားပြည်နယ်လွိုက်ကော်မြို့မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေရောယဟန်တန်ဃာတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ပုပ်ပါယုံစာတင်တိုက်ကတန်ဃာတွေအပါအဝင်ရာနဲ့ချီတဲ့ယဟန်တန်ဃာတော်တွေဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အတွက်တချို့ဘုန်းကြီးကျောင်းတွေမှာတန်ဃာ3-4ပါးလောက်ပဲကျန်ပါတော့တယ်။ရန်ကုန်ကလာတဲ့သတင်းကိုမက်ကင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ
။ကရားပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွယ်ကော်မြို့ပေါ်ကိုစစ်တကလေကြောင်းကပါတိုက်ခိုက်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းချောင်ခိုးလုံနေကြတဲ့သူတွေထဲမှာလွယ်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွယ်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပုဗ္ဗာယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပုဗ္ဗာယုံစာတင်တိုက်ဆရာတော်ကဗီဒီယိုကိုမိန့်ပါတယ်
။140ကျော်အခုကစီပါရဘကြဆိုတော့အညိုအဲ့ပေါ့ခင်ရတော့တိရတိုင်းမဲ့သူကကြောက်လာကပုံကျဲတာကြောက်ပါတော့ပုံကျဲတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တော့တနတ်တန်နဲ့ပုံတန်နဲ့ကြားနေခါကျတော့အဲ့ဒီမရတယ်ခီးတယ်မလာဘူးနင်းပြက်နေရေမလာဘူးပေါ့နေတော့မရတော့ဘူးအဲ့ဒီမလုံးချုံတော့အကုန်လုံးထွက်ပြေးကုန်ရောလက်ကောမြို့ထဲမှာတော့ဦးဇင်းနာလူနေရတစ်ခက်မပို့မရှိတော့တဲ့ကြီးပေါ့
လက်ကောမြို့ကကုန်းစုဖုန်ကြီးကျောင်းမှာလေလွယ်ကော်စာတိတန်ဃာတွေပဲဘုန်းကြီးကျောင်းမှာခြံတယ်လို့ကုန်းစုဘုန်းကြီးကျောင်းကတန်ဃာတစ်ပါးကမိန်ပါတယ်
။ကျောင်းမှာကအပန်း20လောက်ခြံနေတယ်ကမ။တချို့ကတော့ခြံနေတယ်ကမရွှေတောင်ကျောင်းက10ပါးကျော်လောက်ခြံနေတယ်လို့ပြောတယ်။တခြားကျောင်းကလည်းတန်ဃာနေတဲ့ကျောင်းကျတော့3-4ပါးလောက်ခြံနေတယ်။အချင်းကြီးဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ။
လကောမျိုးပေါ်မှာခမန်းကြီးဖုန်ကြီးကျောင်း90လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ဃာအများစုပေးလို့ရကိုတိမ်းရှောင်သွားကြတယ်လို့လွယ်ကော်မျိုးနယ်သာသနာရေးရုံးဝန်ထမ်းတို့က VA ကိုပြောပါတယ
်လွယ်ကော်မှာကျတော့စပင်တိုက်ကြီးကနတ်တိုက်ရှိတာပေါ့နော်တန်ဃာအပားပြားကျော်စပင်တိုက်နတ်တိုက်ရှိတဲ့ချွေတောင်နဲ့ပုတ်ပါရပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတော့ကျောင်းတွေလည်းချောင်းတယ်ခုမှဟိုမိုင်လုံးနဲ့နေတဲ့ပုတ်ပါရကျောင်းတွေလည်းသူလည်းချောင်းသွားတယ်နောက်ပြီးတော့ဒေါခုမှာဖြစ်တဲ့အခါကျတော့ဒေါခုကျောင်းကလည်းဘေးလွတ်တဲ့နေရာချောင်းသွားတာပေါ့နော်
ဒီကြောင်တိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ခံတွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကပင်လွန်ရဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗယုံစာတင်တဲ့ဆရာတော်ကအမိန့်ကြပါတယ်။မြို့မှာလည်းရေမီးဖြတ်တောက်ခံချရလို့ကြန့်ရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်။အခက်အခဲတော့များစွာရှိမှာပဲ။အပြည့်အစုံရေမရှိမီးမရှိဆိုတော့နောက်ဈေးဝယ်ခြင်းနဲ့ဈေးရလည်းမရှိဝယ်ရပစ္စည်းတွေရောင်းမလို့မရှိတော့လေအကုန်ပိတ်ပြီးတော့ကြာကြောအဲအဲနောက်ရရတဲ့ရှိတာတော့ဥစဉ်ညာခက်ခဲတော့ဖြစ်တယ
်ဘယ်ကောမျိုးမှကြန့်ရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်ခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်ဘယ်ကောမျိုးမှတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောဝင်ရပုံကျုပ်ဆော်မင်းထွန်းကတော့ VA ကိုအခုလိုပြောပါတယ
်ဘယ်ကောဘက်ကတော့ကျွန်တော်တို့ဟိုဘက်မနီးကတော့အဲ့တော့တခြားဘက်မှာတော့ကျွန်တော်ဖြစ်ဖြစ်နေရှိတယ်။တော်တခြားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်နေနေရနေဒီ PMPB နဲ့အဲ့ဒီအဖွဲ့တွေ PMPB နဲ့ BDM ကပြန်ပေါ်အဖွဲ့တွေ50လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိနေတယ်မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်ပေါ့။လ
แล้วก็ที่เราเนี่ยสั่นหน้าอีหลังว่าทั้งที่ยันที่ตรงไหนหลังมาทั้งที่เราเรียกจะนิวเรียบตรงนี้อันนี้เด็กขนาดสี่เลยแล้วก็ไอ้เจ้าเนี่ยสาวชุดนั่นเนี่ยจะสีว่าไอ้เช่นนี้ก็สีอะไรแล้วก็มีว่ามาหน้าเช้าเนี่ยเสร็จคุณเอกที่สมาร์ทโฟนไปง่ายใจบริษัทเป็นทางเดียวสุดท้ายก็เลยเจ้าหน้าที่ไปแต่ขโมยลูกหลานเราบ้างแล้วก็มีว่าเนี่ยจะโอ้ยนี่ก็ส่งความทุกข์ที่นี่จะอยากดี
จังจิมิวซีซันมิวเนี่ยเป็นวิญญาณดีดารีมาโคลงนี้จะอาวารีชินแต่ก็รอเกียร์ปีเนี่ยลอยก็เบก้าสิบปีดูข้าเดรียเฉยนี่เนี่ยปัตตาบีรอแม้กินผิวเทปเปียบยาตัวรับเฉพาะเรื่องวิวเอต้องจานิมันเป็นดังนั้นซีซันนี้ก็สั่งเลยจิชูน่าตัวรับเสียนี่อะไรบ้างจันทร์ก็สั่งเลยบีรอเกียร์ปีเนี่ยเด็กก็เฉยนี่ติดชูกูเบ้เต็มยาเปิบุชิบาร์เลยเกียร์ปีเนี่ยลอยก็มิวมาไต้เปอร์ เกียร์ปีเนี่ยลอยก็มิวมาไต้เปอร์เรียพี่นี่ราจังโอ้เอ็นส่งความทับพี่นี่จ้าดูเรียพี่อันนี้ลูกอ๋องอายุสั้นนี่อะไรด้วยกูไปโยกับกูตรีมาทานในจาวบุตรข้าเด็กสังเกตการณ์เนี่ยกายโยกับกูเสพยาหน้ามากุสุยนี่จ้าเป็นแม่ปลายเดียกูยินดีดูเรื่องนี้เนี่ยก็โยกับกากวยยินดีแล้วนี่กูและด้วยสังเกตพวกแค่นี้ว่าเลยที่จังยังว่าอะไรทั้งงูเลยมากับเปล่าเปล่าเป็นมาวะ
เกียร์พี่เนี่ยไล่ก็มีเยอะนี่ตัวไอ้กาดีตาแค่ไหนอ่ะแต่เวลาเนี่ยเจ้ากูเห็นนี่กูส่งความดีไปเลยอยากทับพี่เนี่ยอะไรวะอันนี้อาจจะก็เชื่อมพี่ไปกูทับพี่โคลงนี่จ้าบีที่ตาแค่ไหนซีซันไปทาร์เลยยายดูข้าเด็กแค่ไหนมาโคลงนี่จ้าบาร์เลยชาวลาดูอันนี้อาจจะก็อันนี้ก็มีรีพีบีรอเอลี่เดียมาแต่จีเจอโอนามาจันดูคลีนเอรีเน่มวยพ่อแกนี่กงเวซาวน์ในป่าเวมาร์เลย ตัวเรื่องด้วยลูกอาจจะจำไม่สั่งชาวมุกเลยเพราะอาจจะไม่ลงเงาพอสั่งยี่กงมาดีพีเอชดับลูซีก็กุญย์เป็นนี่ไว้ซีดานิวเนเน่เชิญกันยานเนี่ยจะมาเล่นเลยบีสิบเอ็ดดูข่าวเดรียกจะไม่สั่งชาวมุกเป็นนี่เลยลูกพีเอชดับลูซีเอลงเงาหนีนายสั่งยาดูคอนซิตูกับเจ้าไว้ลูกอุยอันยาบีชินี่เลยยายสักคนหนึ่งมาเกี่ยวกับกูสั่งมุกมาชีสิบอัตราเดี๋ยวถ้าคนหนึ่งวันวันจะได้นี่จะบีนั่งเงี้ยก็พอสิริกาเลยลูกด่าจะสั่งชาวมุกกุญย์เป็นบ လူတိုင်းကိုကျွန်တော် mask တွေမဝေနိုင်ဘူးပေါ့နော်ပြီးတော့တပည့်ရှောင်းနေတိုင်းနေရာတွေကလည်း covid စီမီစီကံနဲ့မညီဘူးပေါ့နော်အဓိကတော့အကုန်လုံးကရတယ်လို့ဖြစ်တယ်လို့ပေါ့နော်စုပြီးတော့နေနေကြရတယ်ပေါ့ဆိုရင်တော့ဆိုရင်မှုတော့ရှိတယ်ပေါ့နော်အဲ့လိုလောလောဆယ်ကန့်နေကြပြီးတော့အဲ့လိုတယောက်ကနေစပြီးတော့ covid တွေထပ်များလာအောင်လည်းကျွန်တော်တို့ဆိုရင်လည်းအဲ့ဒီအတွက်လည်းကျွန်တော်တို့ဟိုပြင်ဆင်မှုတွေတော့ကျွန်တော်လုပ်ဖို့တော့ရှိပါတယ်စစ်ပီးရှောင်းဒီကိုလောလောဆယ်ဒီညနေမှာရှိတဲ့ရွာတွေကနေတက်နိုင်သမျှဝိုင်းပြီးတော့အီစုဆက်ဆောင်နေပါတယ်ပေါ့နော်ဒါမဲ့ရေရှည်ကဘယ်လောက်ကြာမလဲကျွန်တော်တို့မပြောနိုင်ဘူးเนาะကျွန်တော်နောက်ပိုင်းအခက်ခဲရပုံဖြစ်လာနိုင်လေအဲကြောင့်မို့နိုင်ငံတကာအနေနဲ့ပေါ့နောက်ပြီးတော့ဒီနိုင်ငံတကာ NGO တွေနဲ့ပေါ့ဒီ humanitarian aid ကိစ္စတွေပေါ့နော်အာကျွန်တော်တို့အများကြီးဝိုင်းကူဖို့တိုက်တွန်းချင်ပါတယ
်ကြားပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့အကူအညီလောလောဆယ်မရကြသေးပါဘူးရှမ်းပြည်နယ်တွေကနောင်ထောင်စီဆိုင်နဲ့စိုက်ခေါင်ကျေးရွာတွေဘက်ကစစ်ပေးရှောင်သူတွေအနေများတဲ့နေရာမှာကျမကြီးအဖွဲ့တွေအထိုင်ချထားပြီးတိုက်နိုင်တလောက်လိုက်လံကြီးစုပေးနေကြပါတယ်။လိုက်ကော်မျိုးကနေမျိုးလုံးကျွနီးပါထွက်ပြေးလာကြတဲ့စစ်ပေးဒုက္ခသည်တွေအတွက်စံစီစားအခြေခံစားတောက်ကုန်လိုအပ်တယ်လို့အိယာခင်းစောင်းနဲ့ခေါင်းတွေလည်းလိုအပ်နေတယ်လို့ခွန်စီသူကပြောပါတယ်
။စစ်ပေးဆောင်ကနေ့တိုင်းနေ့တိုင်းလို့တိုးတိုးလာတော့ကျွန်တော်တို့မှရှိနေတဲ့လူရင်အားနဲ့ပြီးလာတဲ့စစ်ပေးဆောင်ရင်နဲ့ကလူရင်အားမမျှဘူးပေါ့နော်။အဓိကတော့ကျွန်တော်စေဝါးတွေလည်းကျွန်တော်တို့လိုအပ်နေရပါတော့။နောက်ပြီးတော့လူသိမ့်မတိသေးတဲ့စစ်ပေးရှောင်းတွေအနေအားကြီးလည်းအများကြီးရှိပါတယ်။စစ်ပေးရှောင်းတွေကဝင်လာတဲ့လမ်းကြောင်းက၃ခုပြ။ဖေခိုအောင်ပန်းလမ်းကနေတစ်ဆင့်ဒီတောင်ကြီးဘက်ကိုလာကြတဲ့သူကအီတရာပေါ့နော်။သူကတောင်ကြီးဘက်ကိုလာကြတဲ့လူတွေရှိရဲ့။အာဒီဘက်ကျွန်တော်တို့ live call စီဆိုင်လမ်းမှာဆိုရင်တော့အများအဖြစ်ကကျွန်တော်တို့အခုစစ်ပေးရှောင်းတွေအများဆုံးရောက်တဲ့နေရာကနောင်ထောင်ပေါ့နော်။နောင်ထောင်ကျေးရွာအုပ်စုမှာရှိတယ်။ပြီးတော့ကျွန်တော်တို့စီဆိုင်ပေါ့နော်။စီဆိုင်အာပြီးတော့ကျွန်တော်တို့ဒီ site call ပြီးတော့ကျွန်တော်ဘန်းရင်အဲ့ဒီမှာအများဆုံးရောက်နေတယ်ပေါ့နော်နောက်လမ်းကြောင်းတစ်ကြောင်းကတော့တို့ကတက်တက်လမ်းလျှောက်လာရတဲ့လူတွေဗျအာတို့ကအဲ့ဒီစံကရားနေဆက်ပေါ့နော်ကျွန်တော်စံကရားနေဆက်ပဲဟိုဒီဟိုဆိုဒေါ်တခေါ်ကြီးရွာတို့ဒေါ်တခေါ်တို့နောင်လောင်းတို့တို့တွေကတော်တယ်မှာပဲရှိနေတယ်ဟုတ်ကဲ့
စီတိုင်းမျိုးနဲ့စိုက်ခေါင်စံပြကြေးရွာကဘာသာရေးအဆောက်အုံတွေမှာခိုးလုံနေတဲ့ဒုက္ခသည်800လောက်ရှိပါတယ်။အားလုံးကတိုက်ပွဲတန်းနေကြောင်းနေအိမ်ဆွတ်ခွာလာရသူတွေဖြစ်လို့ရောဂါကပ်ဘေးကိုအခုလိုအချိန်မှာအာရုံမစိုက်နိုင်ကြသေးဘူးလို့ကူညီပေးနေတဲ့ဒေသခံကိုစောမင်းကပြောပါတယ်
။လူပဲအလွတ်ရောင်းနေတာအဲဒီမှာကြီးကတော့ချင်းချင်းပြောရရင်အသေးစားဂယူးစိုက်ပြီးတော့ မကာကွယ်နိုင်လောက်ဘူးဟိုတို့လည်းပဲဒီကိုလာလို့ရှိလို့ရှိရင်ဟိုကားကျူတဲ့ဒီဒေသခံကားတွေကကားမျိုးစုံရှိတယ်ကွာဆယ်ပိန်းကားတွေလည်းပါတယ်လိုင်းကားတွေလည်းပါတယ်နောက်ဟိုက်ဂျက်ကားတွေပါတယ်အဲ့တော့ကားမျိုးစုံစီးရတော့ပြုတ်သိပ်ပြီးစီးစီးပြီးတော့ရောက်လာကြတာပဲကိုတို့ဒေသကိုလေအဲ့တော့ကျမရေးကြည့်မယ်ဆိုရင်တော့မတ်စီတက်လာဆိုလည်းမတက်ဘူးကိုတို့ကိုရီးယားတာဒေသခံနေရတာအမတ်တွေတက်ပြီးစီးကျူနေရတာပေါ့နော်ရောဂါတက်ကတော့ဖြစ်ကမှာဖြစ်ရောဘူးမှလည်းအာရုံမစိုက်နိုင်ဘူးကျွန်တော်လည်းကျမရေးဒီဒေသဆက်ကောင်ကတိုက်နေဆရာကတော့မှတားထားတယ်ပေါ့ဒီအဲလက်ကောတက်ကလာလို့ရှိရင်တော့ကျွန်တော်တို့ဒီအရင်ကကျွန်တော်ကိုဗစ်အတွက်ပြင်ဆင်ထားတဲ့အခြေခံဆေးဝါးတွေရှိရဲ့အဲဆရာဝန်ကတော့အဲ့ဒီဆေးဝါးတွေနဲ့ကုသေးဖို့ပြင်ဆင်ထားတယ်ပေါ့
ပြည်ရဲမှာကက်ယောဂတတိယလိုင်းကိုခက်ခက်ခဲခဲရင်ဆိုင်ခဲကြရတဲ့အတွေ့အကြုံတွေရှိခဲ့သလိုအခုလိုအလုံးအရင်နဲ့စစ်ဘေးကနေထွက်ပြေးနေကြသူတွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကသတိထားနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအသက်ဘေးကနေလွတ်အောင်ထွက်ပြေးခိုလုံကြသူတွေအနေနဲ့ကကိုဗစ်ယောဂပေးထက်လုံခြုံရေးနေရေးစားရေးအတွက်အဓိကအာရုံစိုက်နေကြတာပါတယ်ရှင်
။အလိမ္မာပြောပြပေးသွားတာပါ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုကြင်ပြပါတော့မယ်ရှင်
။ Omicron COVID Visa မျိုးကွဲပြန့်နှံ့ကူးစက်နေပြီးအသက်ကယ်ကျန်းမာရေးစောင့်ရှောက်မှုနဲ့ကာကွယ်ဆေးတန်းတူညီမျှရရှိဖို့ဆက်ပြီးလှုပ်ဆောင်စရာတွေရှိနေသေးတာနဲ့အတူ COVID-19 ကိုရင်ဆိုင်တာမှာကမ္ဘာကြီးဟာအရေးကြီးတဲ့အဆင့်တစ်ဆင့်ကိုရောက်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ချက်တစ်ခုမှပြောခဲ့ပါဗျ။ဒါကြောင့်လဲ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့ခုနှစ်ဖွဲ့အတွက်အမေရိကန်ကူညီကယ်ဆယ်ရေးအစီအစဉ်ကနေရန်ပုံငွေဒေါ်လာသန်း580ကိုအမေရိကန်ကထောက်ပံ့လိုက်တာဖြစ်ပါတယ်။ဒီနေ့အထိဆိုရင်အမေရိကန်ဟာကမ္ဘာနိုင်ငံနဲ့ဒေသပေါင်း130ကျော်အတွေ့ကာကွယ်ဆေးအလုံးရေသန်း350ကျော်မျှဝေပေးခဲ့ပြီးပါပြီ။ကိုရိုနာဗိုင်းရပ်စ်နဲ့ဗိုင်းရပ်စ်ရဲ့တက်ရောက်မှုတွေကိုနှိမ်နှင်းဖို့ကျန်းမာရေးစီးပွားရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီဒေါ်လာ 19.6 ဘီလီယံကျော်အမေရိကန်အကူအညီထားပါတယ်။ဒီကတ်ရောဂါနှီးကုန်းချုပ်စေဖို့ကျွန်တော်တို့ကြိုးပမ်းမှုတွေကိုဆက်ပြီးအရှိန်မြှင့်သွားအောင်မှာဖြစ်တယ်လို့ကျွန်တော်တို့အားလုံးဘေးမကင်းသရွေ့တယောက်မှဘေးကင်းမှာမဟုတ်ဘူးဆိုတဲ့အချက်ကိုအိုမီကရွန်မျိုးကွဲခန့်မြန်မြန်ပြန့်နှံ့နေတာတွန်းအားပေးနေပါတယ်လို့ဝန်ကြီးဘလင်ကင်ကထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။နောက်ထပ်ရန်ပုံငွေဒေါ်လာသန်း580နဲ့အတူအဖွဲ့အစည်း9ခုနဲ့ကတ်ယောဂအဆုံးသက်ရေးအတွက်သူတို့လုပ်နေတဲ့အရေးပါတဲ့လုပ်ငန်းတွေကိုအမေရိကန်ကကူညီနေပါဗျ။ဒီထဲမှာအထူးသဖြင့်စောင့်ကြည့်တာနဲ့ဓာတ်ခွဲဆန်းသက်တာတွေကနေတဆင့် COVID-19 ပြန့်နှံ့မှုထိန်းချုပ်ရေးအရေးပေါ်အခြေအနေများဆိုင်ရာအနာဂတ်ရန်ပုံငွေအတွက်ဒေါ်လာသန်း90အပါအဝင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ဒေါ်လာသန်း280ပါဝင်ပါတယ်။အန်ဒီယဲကြနိုင်ခြင်းမြင့်မာပြီးအကာအကွယ်မဲ့နေတဲ့လူမှုအပါအဝင်ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးဖြန့်ဝေနိုင်ဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့လုပ်ငန်းတွေကိုချက်ထွင်နိုင်ဖို့အတွက်ဒေါ်လာသန်း190ကူညီထားပါတယ်။အမေရိကတိုက်မှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းအကောင့်ထဲပေါ်လာတဲ့ဆောင်ကြည့်ကြီးကြတာကိုကူညီရေးဤပညာပူးပေါင်းဆောင်ရွက်မှုပေးဖို့ Pan American ကျန်းမာရေးအဖွဲ့အတွက်ဒေါ်လာ85သန်းပါဝင်ပါတယ်။ COVID-19 ကြောင့်လူမှုစီးပွားရိုက်ခတ်မှုကိုဖြေရှင်းရေးကူညီမဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP အတွက်ကဒေါ်လာသန်း20ပါဝင်ပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကလှုပ်ဆောင်နေတဲ့ COVID-19 နဲ့ဆက်စပ်ပြီးကိုဝန်ဆောင်မိခင်နဲ့မွေးကင်းစရင်သွေးသေဆုံးမှုနဲ့ယောဂပိုးကူးစက်မှုနှုံမြင့်မားနေတာကိုရှော့ချရေးလုပ်ငန်းတွေအတွက်ကနောက်ထပ်ဒေါ်လာသန်း20ပါဝင်ပါတယ်။ကျန်းမာရေးဆိုင်ရာစောင့်ကြည့်မှုတင်ကြိုသတိပေးမှုဒရိုက်ဆန်ရတဆင့်ကူးစက်တဲ့ယောဂတွေအတွက်အန္တရာယ်အကဲဖြတ်လုပ်ငန်းတွေတိုးတက်ရေးစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အတွက်ဒေါ်လာ10သန်းလိန်ကွဲပြားမှုအခြေခံအကြမ်းဖက်လုပ်ရတွေကိုကာကွယ်ရေးနဲ့တုံ့ပြန်ရေးကုလသမဂ္ဂအမျိုးသမီးအစည်းအဝေးအတွက်ဒေါ်လာ5သန်းပေးမှာဖြစ်ပါတယ်။ဒီအရေးအမြစ်တွေဟာ2022ခုနှစ်မှာ COVID-19 ကပ်ရောဂါချုပ်ငြိမ်းရေးကမ္ဘာလုံးဆိုင်ရာရည်မှန်းချက်ကိုအရှိန်မြှင့်ဖို့သမ္မတဘိုင်ဒန်အစိုးရဗန်ဒိတ်ထံချထားတာနဲ့လျှော်ညီစွာပုံမကျမ်းမာပြီးပုံမလုံခြုံတဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်အမေရိကန်ပြည်ထောင်စုနဲ့အမေရိကန်လူထုရဲ့နေဆိုင်နဲ့ခံယူချက်ကိုထင်ဟပ်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာကျွန်တော်တို့ VOA အမေရိကန်ရဲ့တောက်ကြောင်နေမနေ့ကအတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြမ်းပြီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်အတန်လင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353ညလိုင်းလံမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍတွေအပြင်တိုင်းရင်းသားသတင်းလွှာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
စစ်ကောင်စီတက်ကနေဒီရွာတွေထဲပေါ့နော်တကယ်ကြီးရွာတွေလူနေရွက်တွေထဲဝင်ရောက်ပြီးတော့မှအတရန်တန့်ပစ်ခတ်လို့နေအတွင်းမှာပဲကြီးထိမှပြီးတည်ဆုံးလာလဲရှိမယ
်နောက်ပိုင်းမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်ခင်ဗျာအခုတော့ကျွန်တော်တို့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါရစေမွန်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့မွန်အမျိုးသားတဦးနဲ့မွန်အမျိုးသမီးသူတေတီတဦးတို့သုံးသပ်ထားတာကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါရခင်ဗျာ
ဒီပတ်မှာတော့မွန်အမျိုးသားရင်းနဲ့ပတ်သက်တဲ့မွန်အမျိုးသားနဲ့မွန်အမျိုးသမီးတို့ရဲ့သုံးသပ်ချက်တွေကိုတင်ပြပါမယ်နောက်ဦးစလုံးရဲ့ဆောင်းပါးတွေကိုနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကထုတ်ဝေတာဖြစ်ပါတယ်မွန်နိုင်ငံရင်းနဲ့2021အနာဖီကန်ရေးဆန္ဒပြပွဲမှာပါဝင်ခဲ့သူမင်းနိုင်စွန်းရဲ့ဆောင်းပါးကိုနိုဝင်ဘာလကထုတ်ဝေပြီးမိခမွန်းရဲ့ဆောင်းပါးကို2020ဇွန်လမှာထုတ်ဝေပါတယ်ဆက်အနာသိမ်းမှုကြောင့်မွန်လှုပ်ရှားမှုရင်ဆိုင်နေရတဲ့အခြားအတဲတွေကိုတင်ပြတဲ့မင်းနိုင်စွန်းရဲ့တမိုင်းကြောင်းနောက်ကသုံးကတ်ချက်တွေကိုအရင်ဆုံးတင်ပြလိုပါတယ်မွန်ညီညီရေးပါတီရဲ့ခေါင်းဆောင်နှစ်ဦးစစ်ကောင်စီတဲ့ပါဝင်ခွင့်ရတာကိုအကောင့်မြင်သူတွေရှိတယ်လို့အဆိုးမြင်သူတွေလည်းရှိပါတယ်စစ်ကောင်စီမှာမွန်ပါဝင်တယ်လို့အမျိုးသားညီညီရေးအစိုးရအဖွဲ့မှလည်းမွန်တွေပါဝင်ပါတယ်မွန်အကျိုးစီးပွားကိုစစ်ကောင်စီနဲ့ပူးပေါင်းပြီးညှင့်တင်လိုသူရှိတယ်လို့အမျိုးသားညီညီရေးအစိုးရနဲ့ပူးပေါင်းပြီးညှင့်တင်ရမယ်လို့ယုံကြည်သူလည်းရှိပါတယ်တမိုင်းမှာတော့ဗမာကတိုင်းရင်းသားကိုတုံးပြီးအာဏာတည်ဆောက်တယ်ဗမာအချင်းချင်းတင်းမြတ်တဲ့အခါရင်ကြားစီပူးပေါင်းပြီးတိုင်းရင်းသားတွေကိုဖိနှိပ်တဲ့တက်စီတာရကတွေအများကြီးရှိတယ်လို့ဆိုပါတယ
်ဗမာအင်အားစုတွေပြန်ဆိုင်တဲ့အခါမှာတပတ်ကနေဝင်ရောက်ကူညီလို့အကျိုးရုပ်ခဲ့ရတဲ့တမိုင်းတင်ငန်းသားတွေမွန်မာအများကြီးရှိတယ်လို့မင်းနိုင်စွန်းကဆိုပါတယ်ချက်ဖို့အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါမွန်အရေးကိုလှစ်လျူရှုခဲ့ကြတာပါနှစ်ပေါင်းများစွာဗမာလက်အောက်ခံဖြစ်ခဲ့ပေမဲ့ကိုကျမကိုဖန်တီးခြင်းနဲ့စိတ်သက်မွန်နေမှာရှိပါတယ်ဟန်တာဝရီပြည်ကို1959မှာဗမာမင်းအလောင်းဖျားသိမ့်ပိုက်ခြင်းကစပြီးမွန်နိုင်ငံကွယ်ပြောက်သွားတာမို့နှစ်ပေါင်း265နှစ်ရှိနေပါပြီအဲ့ဒီအချိန်ကစပြီးမွန်လွတ်မြောက်ရေးတိုက်ပွဲစတင်တယ်လို့ဆိုပါတယ်အာဏာရှင်ဟူသည်များဆန့်ကျင်တာဟာမွန်တော်လှန်ရေးအစဉ်အလာဖြစ်ပါတယ်မျိုးဥတော်လှန်ရေးအောင်မြင်သွားရင်လည်းအာဏာရှင်ဒလိကိုဆက်လက်ဆန့်ကျင်ရမယ်လို့ဆိုပါတယ
်မွန်ကိုပိုင်ပြတ်ထန်းခွင့်အတွက်လွတ်လပ်ရေးရကလေးကလှုပ်ရှားခဲ့ပါတယ်အဲ့ဒီတုန်းကတော့မွန်ပြည်သူတပ်ဦးဆိုတဲ့လက်နက်ကိုင်အဖွဲ့ပါ1962မှာမွန်ပြည်သစ်ပါတီတည်ထောင်တော့မွန်အမျိုးသားလွတ်မြောက်ရေးတပ်ဦးဟာပါတီရဲ့လက်နက်ကိုင်တပ်ဖွဲ့ဖြစ်လာပါတယ်1964မှာမွန်ပြည်နယ်ဖွဲ့စည်းလိုက်တော့လက်နက်ကိုင်လှုပ်ရှားမှုရှိနေစေဖြစ်ပါတယ်1995ရောက်တော့နဝတစီအစိုးရနဲ့မွန်ပြည်သစ်ပါတီအပြည့်ရဖို့သဘောတူကြပါတယ်အပြည့်ရတက်တန်း25နှစ်ရှိလာပြီမဲ့မွန်လူမျိုးရဲ့အကျိုးစီးပွားတိုးတက်လာတာမျိုးမတွေ့ရဘူးလို့မွန်အမျိုးသမီးမိခမွန်းကသုံးသပ်တင်ပြထားပါလေ။အပြည့်ရကာလမှာစစ်တပ်အင်အားတိုးပွားလာပြီးနိုင်ငံခြားမှာအလုပ်လုပ်တဲ့မွန်တွေများပြားလာတဲ့အတွက်ချိုးချိုးများပြီးကောင်းချိုးမရှိတော့ဘဲလို့ဆိုပါတယ်။
အပြည့်ရကာလမှာတိုက်ပွဲဖြစ်လိုက်ညှိနှိုင်းလိုက်ဆွေးနွေးပွဲလုပ်လိုက်နဲ့ငြိမ်းချမ်းရေးမရပဲလမ်းလျှောက်ရင်တဖြည်းဖြည်းလမ်းပျောက်သလိုဖြစ်လာတယ်လို့မိခမွန်းကသုံးသပ်ပါတယ်စီးပွားရေးလုပ်ငန်းတွေလည်းကြောက်ဆုံးလာပါတယ်2008အခြေခံဥပဒေအရသဘာဝအရင်းမြစ်တင်ရန်ဇာတာကိုနိုင်ငံတော်ကပိုင်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်မွန်လူမျိုးတွေကိုဘိုးဘွားအစဉ်ဆက်ကပေးထားတဲ့အမွေအနှစ်တွေလည်းကြောက်ဆုံးသွားပါတယ်ကိုယ်ပိုင်ပြဋ္ဌာန်းဝင်ရရှိဖို့အတွက်အပြည့်ရခဲ့တဲ့မွန်ပြည်သူပါတီရဲ့ခီးစဉ်ဟာအမောင်နှင်းမှသာရှိနေသေးတယ်လို့ဆိုပါတယ်စေဘေးကြောင့်ဦးအိမ်မဲ့ဖြစ်သွားရသူတွေဟာမိမိတို့ဇာတိကိုပြန်စရာမြေမရှိတော့တဲ့အတွက်မွန်ပြည်သူပါတီရှိရာတောတောင်ထူထပ်တဲ့နေရာဒေသမှာပဲမိခိုးနေထိုင်ကြရပါတယ
်အပြည့်ရခဲ့တဲ့အချိန်ကစပြီးယနေ့အထိလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်မွန်ပြည်သူတွေဟာအမြဲတမ်းစိုးရိမ်ပူပန်နေရပါတယ်ရခိုင်စီအစိုးရလက်ထက်မှာမိယာတွေတိမ့်ယုံမှုများပြားလာသလိုဘဝပြတ်တဲ့ဒေသခံတွေလည်းများလာခဲ့ပါတယ်။အပြည့်ရမတိုင်မီ1995မှာမွန်ပြည်နယ်မှာအစိုးရတိုင်ရင်3ရင်းသာရှိပါလေ။9နှစ်လောက်ကြာတော့တိုင်ရင်20ကျော်ရှိတာပြီးမွန်ပြည်သက်ပါတီရဲ့ထိန်းချုပ်နယ်မြေကိုဝိုင်းထားနိုင်ပါတယ်။မွန်ပြည်သက်ပါတီရဲ့နယ်မြေဟာအစိုးရမြေပုံမှာတစ်တောကျွဝိုင်းဖြစ်နေတယ်လို့မိခမွန်းကဆိုပါတယ်မွန်ပြည်တယ်မှာယင်းနှိမ့်နာမှုတွေဝင်ရောက်လာပေမဲ့မွန်ပြည်သက်ပါတီရဲ့အကျိုးအမြတ်ခံစားခွင့်ဟာအလွန်နှဲပါတယ်တန်းခွေပိုက်လိုင်းတွေမိမိဒေသကိုဖျက်သားတော်ကိုမြင်နေရရင်မွန်ပြည်သူတွေဟာအကျိုးခံစားခွင့်မရှိကြပါဘူးဒါကြောင့်မိမိတို့ဘိုးဘွားတွေပေးထားတဲ့အမွေအနှစ်တွေမကုံဆုံးခင်မှာအားလုံးအတူတကွပူးပေါင်းကာကွယ်ဖို့အလွန်အရေးကြီးပါတယ်နောက်လာမယ့်မျိုးဆက်တစ်တွေကိုလည်းခွန်အားအပြည့်အဝနဲ့ခရီးဆက်စီခြင်းနဲ့လို့မွန်အမျိုးသမီးစုတေပြီးမိခမွန်းကသုံးသပ်ထားတာကိုပြန်လည်တင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ပြီးတဲ့အခါမှာတော့ကျွန်တော်တို့ကိုဝင်းမင်းရဲ့ကျမ်းမာရေးကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ကိုဗစ်မျိုးကွဲ Omicron ကာကွယ်ရေးပြင်ဆင်ဖို့အကြောင်းပြောပြထားပါတယ်COVID-19 မျိုးကွက်သည် Omicron ဟာအနောက်တိုင်းနိုင်ငံတွေအပြင်မြမအိမ်နီးချင်းနိုင်ငံတွေမှာရောအာရှနိုင်ငံတွေမှာပါစိုးရိမ်ပွဲပိုကူးစက်မှုရှိလာနေတာကိုသတိပြုဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတဆရာဆက်ကြာကျွန်တော်ဒီကိုဗစ်မျိုးကွဲတဲ့ Omicron ကကျန်းမာနာမြန်လာပြီးတော့ဒီအနောက်နိုင်ငံတွေအပြင်ပေါ့နော်အခုဆိုဒီအာရှဘက်မှာလည်းဒီအထူးသဖြင့်မြန်မာအိမ်နေချင်းထိုင်းတို့အိန္ဒိယတို့တရုတ်တို့မှာပါစိုးရိမ်တချီပိုတွေ့လာတဲ့အချိန်မှာဒီအားလုံးရဲ့တွေ့ကြုံတွေမူတည်ပြီးတော့ပါဆရာနော်မြန်မာနိုင်ငံအတွက်ဒီအရေးကြီးဆုံးဆိုလို့ရှိရင်ဘာကိုစာပြီးတော့ရှင်းပြချင်လဲဆရာ
။အခုလက်ရှိကျွန်တော် Omicron ဖြစ်နေတယ်ပေါ့နော်ဒီကဘာလုံးမှာလူတွေကပြောကြတယ်ဒီ Omicron ကြီးပဲရှိနေသေးတာမဟုတ်ပါဘူး။ကျွန်တော် Delta တွေလည်းရှိပါတယ်။ Omicron ကတော့ကျွန်တော်တို့ဒီဆေးရုံတွေမှာဒီနေ့ဒီချိန်မှာစပြီးတော့ပြည်လုံးတွေကိုကျွန်တော်တွေ့ရပါတယ်။ဟိုတချို့လူတွေဆိုလို့ရှိရင်ကျွန်တော်စီမှာလောလောတလတ်တင်အောက်ဆီဂျင်ကပြောတော့100ရာခိုင်နှုန်းကြီးပါယူရတဲ့လူတွေရှိတယ်80ရာခိုင်နှုန်းရှိတဲ့လူတွေရှိတယ်ဒီလူတွေကိုအကုန်လုံးကျွန်တော်ပြန်ကြည့်လိုက်လို့ရှိရင် vaccine တရားမှမထိုးထားတဲ့လူတွေပါပြီးလို့ရှိရင်သူတို့ရဲ့ chest x-ray တက်မှန်ကိုကြည့်လိုက်တဲ့အခါမှာအဆုတ်ကမကြံတော့ဘူးပျက်စီးသွားပါပြီကျွန်တော်တို့ကတော့နည်းနည်းပြီးတော့ကောင်းလာနေတဲ့အနေအထားလေးတွေရှိတယ်ဒါပေမဲ့ဒီမှာနိုင်ငံမှာရတဲ့ vaccine အနေအထားရင်းဒီမှာနိုင်ငံမှာပေးနိုင်မဲ့ machine တွေပေါ့နော်ကျွန်တော်ဦးအထူးပြင်ဒီနိုင်ငံမှာကျွန်တော်တို့က high flow oxygen ကိုခေါ်တာပေါ့လေဆိုတော့ oxygen တရားရခိုင်လုံးပေးပြီးတော့အမောက်အများကြီးနဲ့ကောင်းကောင်းလေးကိုကျွန်တော်တို့ထိန်းနိုင်တယ်ဆိုတော့ဒီချိန်ဒီမှာကိုခန္ဓာရောင်နေတဲ့ဟာကြီးကြာသွားတဲ့ဒီချိန်ဒီမှာတော့ပြန်ပြီးကောင်းလာနေမလားဆိုပြီးအချိန်တကူဆွဲဆန့်ပြီးကျွန်တော်လုပ်ဆိုတော့ Omicron ဒီ proposal ကနေလို့ရတဲ့ virus မဟုတ်ပါဘူးအများအပြားမှာပြောနေတဲ့လည်းလည်းပပပဲဒုက္ခရောက်တယ်ဆိုတဲ့အနေထားဒီလူငယ်တွေအတွက်ရဲ့ vaccine ထိုးထားတဲ့လူတွေအတွက်ကိုမှန်ကျင်မှန်ပါလိမ့်မယ် vaccine အပြည့်ထိုးရဲဆိုတော့ကျွန်တော်ပြောချင်တာ3လုံးဒါတော့မှဒီ US နဲ့ European country မှာသုံးနေတဲ့ messenger RNA based vaccine ခေါ်တဲ့Pfizer or Moderna ရောပေါ့နော်အဲ့ဒါထိုးထားတဲ့လူတွေမှာတော့ very mild disease ဆိုတာမှန်ပါတယ် vaccine မထိုးထားတဲ့လူတွေမှာ2020မှာဖြစ်ခဲ့တဲ့ corona virus အတူတူပါပဲတည်နှုံအသက်ကြီးတဲ့လူတွေမှာဒုက္ခရောက်နှုန်းတွေလည်းအတူတူပါပဲဒါပေမဲ့ပိုဆိုးတာအရန်ကိုပြန့်နေတဲ့အတွက်ကြောင့်လူငယ်လေးတွေကဘာမှမဖြစ်ပေမဲ့ ိမ်မှာရှိတဲ့အဖိုးဖွားပြည်မီဦးလေးတို့အကုန်လုံးဒုက္ခရောက်နေပါတယ်။အဲ့ဒီဟာဒီသူတို့လုပ်ထားတဲ့ clinical study ကပုံမှန်နိုင်ငံမှာသုံးထားတဲ့ဒီပြုတ်ပြလာတဲ့ vaccine တွေဖြစ်တဲ့ Sinopharm နဲ့ Sinovac တို့နော်အဲ့ဒါလည်းတခုမှလုပ်တာမရှိပါဘူး။ဆိုတော့ဒီ Sinopharm သုံးလုံးထိုးလို့လည်း another vaccination status ကိုရနိုင်တာဆိုကျွန်တော်တို့မပြောတတ်ဘူးပေါ့နော်
။ဟုတ်ကဲ့ဆရာကြီး။သိဆုံးမှုအနေထားရောဆရာဘယ်လောက်ထိချုပ်နေရပြီလဲ
။ဆိုတော့သုံးပတ်ထဲဝင်လာတဲ့အချိန်မှာအခုဆိုရင်မနေ့ကညတရတဲ့ဒီကျွန်တော်တို့မှာဆိုလို့ရှိရင်ဒီက၄ရက်ပေါ့ဆုံးရှုံးနေပြီးလို့ရှိရင်ကုတ်လို့ခေါ်ရက်ပီရက်စပွန်ပေါ့နော်။ဟိုအသက်ရှူရသွားတယ်။ဟိုနှလုံးရသွားတဲ့အတွက်ကြောင့်တော့ဝါရီကွန်ဒီရှင်းတွေလည်းရှိပါတယ်မနေ့ကတရားလည်းဆို17ကျင်းတော့ဒီတို့တော့ရှိပါတယ်ပေါ့နော်ဆိုတော့တရက်တရက်၄ယောက်ကနေ၈ယောက်ကြားထဲမှာအသုံးချမှုရှိရဲဆိုတော့တစ်ပတ်ကိုတွက်ကြည့်လိုက်လို့ရှိရင်အယောက်20အထက်မှာရှိနိုင်တာပေါ့နော်ဆိုတော့ဒါတော်တော်လေးများတာပေါ့လေဟိုအရင်ကအနေထားတစ်ခုနဲ့နိုင်စွာနိုင်လို့ရှိရင်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကာကွယ်ဆေးနဲ့ပတ်သက်လို့ရောနောက်ဆုံးထူးခြားမှုနိုင်ငံတကာမှာတွေ့ထားတာရှိသေးလားဆရာ
ဒီထဲမှာအရေးကြီးတဲ့တစ်ချက်ကတော့အင်္ဂလန်နိုင်ငံမှာစပြီးတော့ပြောတယ်အင်္ဂလန်မှာထိုးတာကတော့ကျွန်တော်တို့ဒီမနိုင်ငံမှာရှိတဲ့ COVID ရှိပေါ့နော်အရင်လုံခဲ့တဲ့တစ်နှစ်ပေါင်းကျစ်လောက်ကရခဲ့တဲ့ဟာပေါ့လေအခုလည်းကြိုကြာကြိုကြာရတယ်လို့ပြောပါဒီ COVID ရှိသည်တို့မှာအသက်တိုးစတော်တော်လေးကိုစေးရုံကိုမတက်နိုင်အောင်ကာကွယ်နေတာတွေ့ရလေးကိုထိုးလို့ချင်းပို့ပြီးတော့ကောင်းနိုင်မှာပေါ့ဆက်ဆက်ကောင်းနေအတက်ကလူတွေကိုသုံးလုံးထိုးထားတဲ့အခါမှာ90ရာခိုင်နှုန်းကျော်တဲ့လူတွေကစေးရုံမတက်ရတော့ဘူးဤသတ္တယူသူတို့စီမှာထွေလာတယ်ဒါပေမဲ့လေးချိန်ပြန်ထိုးလာတဲ့အခါမှာသူတို့တော့ကဒီ effect ကဘာမှပြေပြီးတော့မထွက်လာဘူးပေါ့လေအကြောင်းမို့ဒီ၄ချိန်မြောက်ထိုးခြင်းဒီသူတို့အနေနဲ့ကတော့မအားပေးဘူးပေါ့နော်ဒါကြောင့်မို့အိန္ဒိယသက်ဒိုးစ်ထိုးတဲ့ COVID ရှိပေါ့နော်ထိုးခြင်းဒီကျွန်တော်အနေနဲ့တိုက်တွန်းပါတယ်အာဆိုင်နိုဖန်ရလို့ချင်းလည်းမတက်နိုင်ဘူးပေါ့လေထိုးပေါ့ကွာဒါပေမဲ့၄လုံးထိုးခြင်းတော့၅လုံးထိုးခြင်းတော့ပြည်နိုင်ငံမှာမှတိုက်တွန်းမှုမရှိသေးတဲ့အတွက်ကြောင့်တော့မလုပ်သင့်သေးဘူးလို့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့အခုမြန်မာနိုင်ငံမှာလည်းဒီ Omicron ကစတွေ့လာတယ်ပေါ့အလားတူပဲပတ်ဝန်းကျင်အထူးသဖြင့်ဒီထိုင်းတို့အိန္ဒိယတို့မှာလည်းပို့ပို့ပြီးတော့တွေ့လာတာအပြင်ဒီတချို့သူတို့နိုင်ငံတွေအနေထားကြမြန်မာတက်ကောဆရာကြီးဘယ်လိုအကျဉ်းချုပ်ချက
်ထိုင်းနိုင်ငံမှာများလာဒီ EF5 မှာပေါ့နော်သူတို့လည်းသူတို့နင်းသူတို့ဟာနေစပြီးတော့ထိန်းနေသူစမ်းတာတော့ဒီတရုတ်ပြည်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကမ္ဘာလုံးကိုဒီနေ့ဒီချိန်မှာအကုန်ပြောင်းသွားတာတနေရာမှမရှိတဲ့နေရာဆိုတာမရှိတော့ဘူးဒီကမ္ဘာလုံးမှာသူနင်းသူတို့ပဲမြန်မာနိုင်ငံမှာလည်းအခုရှိနေပါတယ်အိန္ဒိယနိုင်ငံစာပြီးပပယ်လို့ရေပမာနဲ့ပပယ်လို့ပါပါလိမ့်မယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ New York City မှာကိုရိုနာဗိုင်းရပ်စ်စပြီးဝင်လာတဲ့အချိန်မှာဒုက္ခရောက်ခြင်းတည်ဝင်လာတဲ့အခါမှာသူကဒုနဲ့တင်နဲ့ရောဂါဖြစ်တဲ့လူကအုံနဲ့ကျင်းနဲ့ဝင်လာတဲ့အခါမှာကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတက္ကသိုလ်လုံးမှာဟိုကောင်းလာပါတော့ Health Care System တကူရှိတဲ့နိုင်ငံတကူမှာပတ်စံကိုရေလိုသုံးနိုင်တဲ့နိုင်ငံတကူမှာတော့မှလူဦးရေတန်းနဲ့ချီပြီးဆုံးရှုံးသွားခဲ့ရတာ။အဲ့ဒါဒီဘာကြောင့်လဲဆိုတော့ preparation မရှိခဲ့လို့နောက်တစ်ခုကဒီ health care system ပြတ်သွားတာပေါ့ပြတ်သွားရဆိုတော့ဒါဆိုဆရာဝန်တွေရောအလုပ်သမားတွေရောရှိသမျှ level ကလူတွေကဘာမှအလုပ်မလုပ်နိုင်ဆိုတော့စစ်တမ်းတစ်ခုတော့ paralyze ဖြစ်သွားပြီးတော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့ပမာနိုင်ငံမှာလည်း prepare တော့လုပ်ထားပါလိမ့်မယ်အခုကကျွန်တော်တို့ဒီဒီချိန်မှာဆိုကျွန်တော်ကခံနာသေးတယ်ကျွန်တော်ကိုယ်အကုန်လုံးပထမတစ်ခေါက်တော့အဲလုပ်လို့ဆိုရင်ကျွန်တော်ကသူက web prepare လုပ်ထားတဲ့ခါကျတော့ဥပမာဈေးရုံမှာကျွန်တော်လူနာတွေတက်ပြီးမယ်ကျွန်တော်တို့ကဆရာဝန်နေထားတွေရှိတယ်ကျွန်တော်နီးမျိုးစုံနဲ့ခွဲပြီးတော့ယူရဲစစ်ဖြစ်တဲ့လူကိုကျွန်တော်တို့ဒီလိုမျိုးတက်နိုင်တဲ့လောက်အသက်ကိုကယ်နိုင်တော့ကယ်တယ်ပေါ့လေဆိုဒီလိုလုပ်ခြင်းအပြင်ဈေးရုံတွေမှာ prepare လုပ်ထားတယ်ဘယ်နေရာတွေမှာဖွင့်မလဲအဲမှာအခုဆိုရင်ဈေးရုံတွေမှာပဲကျွန်တော်တို့နေရာနည်းနည်းလေးကိုချက်ချက်ပြီးဖွင့်ပြီးတော့ကျွန်တော်တို့ကျွန်တော်ကုလိုက်ခြင်းအပြင်တော့ဥပမာဈေးကနေကျွန်တော်ပိတ်ချလိုက်တယ်အကုန်လုံး virtual တွေကြည့်တယ်ဆိုဒါမျိုးတွေကလုပ်လို့ရတဲ့အပိုင်းပေါ့ဆိုအဲ့ဒီအချိန်တော့ဒါမျိုးတွေမလုပ်ခဲ့လို့ကျွန်တော်အကုန်လုံးဒုက္ခရောက်သွားတ
ော့ဟုတ်ကဲ့နောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားရေးချင်တာပြောလို့ရှိရမလားဆရာ
ဒီမှာလည်းငယ်မှာကျွန်တော်အများဆုံးပြောချင်တာကဒီလူစုလူတွေမလုပ်ပါနဲ့ဒီယောဂါဒီကျောင်းသားတွေကနေစလာတာဒီ Omicron စပြီးကြာပေါ်လာတာဒီတောင်အာဖရိကနိုင်ငံမှာရှိတဲ့ small town တွေမှာရှိတဲ့အဲ့ဒီလိုကျောင်းသားတွေမှာဖြစ်တာပါ။အဲ့ရနေတစ်ဆင့်တက္ကသိုလ်လုံးကြီးကကူးနေပါပြီ။ဒိုနီတူစွာပဲ US မှာ New York မှာစပြီးတော့တွေ့တာဒီ Upstate New York လို့ခေါ်ဆိုတာဒီ virus ကရှိတာမဟုတ်ဘူးလေ။ငင်းတော်တော်လေးနေတာအိန္ဒိယတရားနဲ့အဝေးကြီးတွေအဲ့မှာကျောင်းနေပဲရှိတာ။သူတို့ဆိုရင် vaccine နဲ့ထိုးထားပြီးသားလူတွေပါ။ဆိုတော့တက္ကသိုလ်ကျောင်းသားတွေမဆင်မတက်ကြဘူး။အဲ့လိုမျိုးရင်းကနေတစ်ဆင့်ကူးလာရင်းနဲ့နောက်ဆုံးကြတော့ဒီမှာလေ New York City, New York State, တခြားသော state တွေ state တွေစပ်ပြီးတော့ပြန်လာတာပေါ့ဆိုတော့ဒါကြောင့်မို့စိတ်မထူထားတဲ့လူတွေဖြစ်နိုင်လို့ရှိရင်စူးစူးကြီးတွေမလုပ်ပါနဲ့ဒီစစ်နိုင်တဲ့အခြေအနေရောက်လို့ရှိရင်စစ်ပါ
Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ခဲ့ကျမရဲ့ကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအခါမှာတော့ထိုင်းနိုင်ငံအခြေစိုက် Fever Wine Dot သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသားသတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဖလားနဲ့မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးပစ်ခတ်မှုကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကဂျွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်17လအတွင်းချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဖလားနယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေအကြားဇန်နဝါရီလ17နဲ့22ရက်နေ့တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ချင်းပြည်နယ်ဖလားမြို့နယ်အတွင်းဇန်နဝါရီလ17ရက်နေ့မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့17ရက်နေ့ညနေပိုင်းရှန်အွမ်ဆိုတဲ့ယူအာမှာစစ်ကောင်စီတပ်တွေထမင်းချက်နေတဲ့အချိန်ခြုံခိုတိုက်ခိုက်ခဲ့လို့15ယောက်ကြာဆုံးခဲ့တယ်လို့ဖလန်း CNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်။မင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပီကြား42မိုင်မှာဇန်နဝါရီလ17ရက်ညနေ 9:00 အချိန်ခန့်ကခြုံခိုတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား4ဦးတေဆုံးပြီး45မိုင်မှာထပ်မံမိုင်းခွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား3ဦးထပ်မံတေဆုံးခဲ့တယ်လို့မင်းတပ် CDF ကနေသတင်းထုတ်ပြန်ထားပါတယ်ဖလားနဲ့မင်းတပ်မြို့နယ်အတွင်းပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ဘက်ကပြောပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး
။ Greenbin နဲ့ Cockrey မြို့ထက်အားရှလာမပေါ်မှာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ညကလောင်စာစီတင်လာတဲ့ကားတစ်စီးကိုကရင်မျိုးတားလူမျိုးရေးတပ်မတော် KNL ဘက်ကပြစ်ခတ်တိုက်ခိုက်အပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာထဲမှာလည်းနဲ့ကြီးလည်းနဲ့ငယ်အပြင်လေရင်တွေနဲ့ပြန်လည်ပုံကျဲတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီပြန်လည်ပြစ်ခတ်တဲ့လက်နဲ့ကြီးတွေဟာကော့ကရိတ်တောင်ပိုင်းမြို့ဟောင်းရွာတစ်တမိုင်ကုံစားတဲ့ရွာဘက်ကိုရောက်ရှိပြီးဒေသခံတို့တေဆုံပြီးတော့စစ်တပ်ဦးတာဝန်ရရှိသွားပါတယ်အဲ့ဒါပြီးနေချို့ပြက်စီပြီးရဘာချံမချို့လည်းမီးလောင်သွားတယ်လို့အဲ့ဒီမှာရှိနေတဲ့ KNL တာဝန်ရှိသူတို့ကပြောပါတယ်အဲ့ဒီပြစ်ခတ်မှုတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာဖက်ပြေးတင်းရှောင်နေတဲ့ဒေသခံ8,000ကျော်ရှိပြီးလက်ရှိအိမ်မပြန်ရဲတွေပဲတင်းရှောင်နေရဆဲဖြစ်ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့ဗအံဖက်အသွားအတရံတရားအလွန်ဆက်မှုစုံနဲ့လူနေရက်ွက်လမ်းတွေပေါ်မှာရောင်းချနေတဲ့ကျူးကျော်ဆိုင်တွေကိုဇန်နဝါရီလ10ရက်မနေ့ပိုင်းမှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားတွေလာရောက်ဖယ်ရှားလိုက်ပါတယ်။အဲ့ဒီအနီးတစ်ဝိုက်မှာကျူးကျော်ဆိုင်100လောက်ရှိတဲ့အထက်မှာဆိုင်အကြီးတွေကိုတော့တပတ်အတွင်းအပြေးဖြတ်ပေးဖို့ပြောသွားပေမဲ့ဆိုင်ငယ်ပေါင်း60လောက်ကိုအဲ့ဒီနေ့မနေ့ပိုင်းမှာတခါတည်းဖြစ်စည်းပစ်လိုက်တယ်လို့အနီးတစ်ဝိုက်နေထိုင်တဲ့ညောင်ပင်စိတ်ရက်ွက်သားတဦးကပြောပါရယ်အရင်အစိုးရလက်ထက်ကတည်းကလမ်းကျူးကျော်သူတွေကိုတတိပေးစာပေးဖို့ခဲ့တယ်လို့အစိုးရအပြောင်းလဲဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းလမ်းဦးစီးဌာနကလည်းဇန်နဝါရီလ10ရက်နေ့မှာအပြေးပိုင်ဖယ်ရှားပေးဖို့တတိပေးစာပေးဖို့ခဲ့ပါရယ်
ရှမ်းပြည်တောင်ပိုင်းမွန်းကုံမြို့နယ်မှာမြောက်ပိုင်းမှာမိတပ်ဖွဲ့တွေနဲ့ RCSS ကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပေးဆောင်လာတဲ့ရွာသားတွေရဲ့စခန်းထဲကိုစစ်ကောင်စီတပ်သားတွေကလာရောက်နေထိုင်တဲ့အတွက်စစ်ပေးဆောင်တွေရောစစ်ဆောင်ကူညီပေးနေတဲ့သူတွေပါစိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်။ဇန်နဝါရီလ17ရက်နေ့ကမွန်းကုံမြို့ရပ်ကွက်6လိုင်လမ်းမင်္ဂလာဘုံကြီးကျောင်းရှိစစ်ပေးဆောင်ရွာသား100နီးပါးနဲ့အတူစစ်ကောင်စီတပ်သား30ကျော်ကလာရောက်ရောနှောနေထိုင်တဲ့အတွက်စစ်ဆောင်တွေမြို့ထဲအထိတိုက်ပွဲဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်။စစ်ကောင်စီတပ်သားတွေဟာကနေ့ထိဘုံကြီးကျောင်းမှာဆက်လက်စခန်းချနေသေးတာကြောင့်စစ်ဆောင်တွေကိုကူညီပေးဖို့အတွက်လာကြတဲ့တခြားဒေသကစေတနာရှင်အလှူရှင်တွေလည်းမလာရဲကြတော့ဘူးလို့မွန်းကုံမြို့ခံလူငယ်တွေကပြောပါတယ်
မောင်တော်မြို့နယ်ခုံတိုင်ကျေးရွာမြောက်ပိုင်းကလက်ဘော်ချောင်းအထက်ပိုင်းမှာဝါခုတ်သွားတဲ့ခုံတိုင်ကျေးရွာသားမျိုးအမျိုးသားတွေကိုဇန်နဝါရီလ9ရက်နေ့ကလက်နက်ကင်တစုကပြစ်ခတ်တဲ့အတွက်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခုံတိုင်ကျေးရွာသားဦးထွန်းလင်းဆိုသူညာဖက်ဒူးမှာဒဏ်ရာရရှိခဲ့တဲ့အတွက်အခုခါမောင်တော်စေယုံမှာဆေးကုသမှုခံယူနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့ကိုပြစ်ခတ်ခဲ့တဲ့လက်နက်ကင်တွေကတော့အာစာအဖွဲ့လိုယူဆရကြောင်းနဲ့အင်အား20ခန့်ရှိတယ်လို့ထွက်ပြေးလွတ်မြောက်လာသူတွေကပြောဆိုခဲ့ကြောင်းမောင်တော်မြို့ခံတွေကပြောပါတယ်
အခုတင်လွှားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တလတာကာလအတွင်းစစ်ကောင်စီတပ်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ချင်းရေးရအဖွဲ့ချုပ် ICA ကပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ဖေဖော်ဝါရီလ1ရက်ကနေဒီဇင်ဘာလ31ရက်နေ့အထိဆက်တလတာကာလအတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး163ဦးသေဆုံးခဲ့ရပြီလို့ချင်းကြီးရဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါစစ်ကောင်စီတပ်ဖွဲ့အနေနဲ့ငင်းချမ်းစွာဇာနာဖို့ထုတ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်တာမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တာမီးရှို့တပ်ဖြတ်တာလက်နက်ကြီးအပါအဝင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုးအရက်သားပြည်သူများစုဟာတည်ဆုံကြရတာလို့ချင်းကြီးရဖွဲ့ချုပ် ICA ရဲ့ပြန်ကြိုက်တော်ဝန်ခံကပြောပါတယ
်ဆရာနာသိမ့်ပြီးစစ်တလအတွင်းဒါစစ်ကောင်စီကြောင့်တည်ဆုံရတဲ့အချင်းတိုင်းသားဝင်160ကျော်ရှိနေစုပြီးတော့မှကျွန်တော်တို့ထုတ်ပြန်ထားပါတယ်ဒီတည်ဆုံသွားတဲ့သူတွေထဲမှာတော့ဆန္ဒပြလို့ဒီတပိတ်တွေမောက်လို့စစ်ကောင်စီဘက်ကနေအကြမ်းဖက်ဖြိုခွဲလို့တည်ဆုံတာလည်းရှိမယ်စစ်ကောင်စီဘက်ကနေဒီရဲရွာတွေထဲပေါ့နော်တကယ်ကြီးရွာတွေလူနေရပ်ကွက်တွေထဲဝင်ရောက်ပြီးတော့မှဒါရန်တန့်ပစ်ခတ်လို့ဒီအတွင်းမှာပဲကြီးထင်မှပြီးတည်ဆုံလည်းရှိမယ်စစ်ပြီးရှောင်ရင်းနဲ့အင်အားပြက်လာပြီးစေဝါမလုံလောက်လို့တည်ဆုံတာပြီးတော့မှဒီစစ်ကောင်စီဘက်ကနေလူတွေကျင်းတဲ့တက်စားတဲ့နေရာတွေလူနေအိမ်တွေမှာဒါမိုင်းထောင်ထားလို့ဒါမိုင်းမိပြီးတော့မှတည်ဆုံတာလည်းရှိပါတယ်ပြီးတော့မှဒီဖမ်းဆီးနှိပ်စက်ခံရလို့တည်ဆုံတာလည်းရှိမယ်မိရှုတက်ဖြတ်ခံရလို့တည်ဆုံတာလည်းရှိရပေါ့နော်တချို့ဆိုရင်ဒါအလောင်းတော့ပြန်မရဘူးအလောင်းထောင်တယ်တတိထောင်တဲ့ပုံစံလည်းရှိပါတယ်
အဲ့ဒီတည်ဆုံသူတွေထဲမှာအမျိုးသမီး18ဦးအပါအဝင်အယက်သားပြည်သူ89ဦးနဲ့ချင်းတော်လိုင်းတပ်ဖွဲ့ဝင်86ဦးပါဝင်ပြီးအဲ့ဒီထဲမှာစစ်ကောင်စီရဲ့မင်းရှုမှုကြောင့်တည်ဆုံသူ9ဦးနဲ့အလောင်းပြန်မရတဲ့အယက်သား10ဦးတို့ပါဝင်တယ်လို့လည်း ICA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာပြီးခဲ့တဲ့ဇန်နဝါရီလ6ရက်နဲ့9ရက်နေ့ကလည်းမတူပီမြို့နယ်ကီလုံးနယ်လုံလောကျေးရွာဘက်မှာခွန်းတုံချင်းတရင်ဌာနတည်ထောင်သူတဦးလည်းဖြစ်အဒီတာချုပ်ဟောင်းတဦးလည်းဖြစ်တဲ့ကုသူကြီးမပါဝင်ခီးသွွားအယက်သားပြည်သူစစ်တပ်ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးပြီးတပ်ဖြတ်ခဲ့ကြပါတယ်စစ်ကောင်စီတပ်ဟာစစ်ရင်နဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့အယက်သားပြည်သူတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဖြစ်ပြီးဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ ICA ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်တိုက်ပွဲဖြစ်လာပြီဆိုရင်တော့အယက်သားပြည်သူတွေအပေါ်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်ပေါ့နော်ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်အယက်သားပြည်သူတွေကိုကာကွယ်ရမယ်ဒီအယက်သားစီးရုံလို့စာတင်ကြောင်းလို့ဖျားကြောင်းလို့ဆိုရင်ဒါမတိုက်ခိုက်ရဘူးကာကွယ်ရမယ်ဆိုတဲ့ဒါ code of conduct ကိုရှိပြီးသားပေါ့နော်ဒီတော့ဒီစစ်ကောင်စီရဲ့ဒါတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေရတွေ့ရတယ်ပေါ့နော်ဒါစစ်စာဇဝတ်မှုတွေကျူးလွန်နေရဟုတ်လူသားမျိုးနဲ့ပေါ်ကျူးလွန်နေတဲ့ဇဝတ်မှုပြီးတော့မှစစ်စာဇဝတ်မှုလည်းမြောက်ပါတယ
်စစ်ကောင်စီတပ်ဖွဲ့အနေနဲ့သူတို့ကျူးလွန်တဲ့ပြစ်မှုတွေပေါ်တာဝန်ခံရမှာဖြစ်တယ်လို့အယက်သားပြည်သူတွေရဲ့အသက်ဦးအိမ်စည်းစိမ်တွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်တာတွေကိုချက်ချင်းရတံဖို့ကိုလည်းချင်းရအဖွဲ့ချုပ်ကတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမြို့တော်အင်ကာရဲနဲ့ညီအောင်လိုက်စင်မဲ့သုံးဘင်းရင်တွေဘေးရွှဲဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမယ်လို့ပြည်နယ်စီပင်တရားရေးကော်မတီကပြောဆိုလိုက်တဲ့အပေါ်ဒီလိုမျိုးဖမ်းဆီးအရေးယူမှုတွေမလုပ်ဖို့အရက်ဘတ်အဖွဲ့စည်းကိုဖွဲ့ကနေပြည်နယ်ဝန်ကြီးချုပ်စီကိုမကြသိမီကစာရေးတောင်းဆိုလိုက်ပါတယ်။ဒါကြောင့်အခုလိုမျိုးတောင်းဆိုရတာလဲဖမ်းဆီးအရေးယူမှုတွေလုပ်ရင်တော့ဘယ်လိုမျိုးတရားမှုတွေဖြစ်မှာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ဝန်ကြီးချုပ်စီစာရေးတောက်ဆွေရမှာပါဝင်တဲ့ရခိုင်မျိုးသမီးကွန်ရဥက္ကဋ္ဌဒွါညိုရေးကသုံးပီးတွေနဲ့ဘေးတွေ့ဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်ရင်ဖြစ်လာနိုင်တဲ့ဆိုးကျွေးတွေကိုအခုလိုပြောပါတယ
်။ကျမတို့စီမားလေးစုံစမ်းမှုတွေကအားတက်နေတယ်၊ဒီဟာလေးပြီးတော့လူတွေကလည်းအလို့ပဲရှားပါတော့စောင်းနေချီချင်းကစိတ်မလွယ်တော့တော့အဲ့လိုအနှီးရင်နေဖြစ်တဲ့ဒီလေးတွေနဲ့သုံးဆက်ကယ်ကိုဆန်းလိုက်မယ်ဆိုလို့ရှိရင်တော့ဆက်ရောက်မှုတွေတော်တော်လေးဆိုးကျွေးများနေတော့တော့ဒါကြောင့်လည်းဆိုရင်အဲ့ဒီလူတွေရဲ့မိသားစုတွေကျမဒီပြည်ညာရေးအစဒီစာဝတ်နေနေကိုအကုန်လုံးအောက်ဖြစ်နေဖြစ်ကုန်မယ်ပေါ့နော
်ဇန်နဝါရီလ3ရက်နေ့ကပြည်နယ်ဥပဒေချုပ်ရုံးအစည်းအဝေးခန့်မှန်းမှာပြုလုပ်တဲ့တန်းစားရှမ်းလန်းပွဲမှာပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကရခိုင်ပြည်တွင်းလိုက်စားမဲ့သုံးပီတွေနဲ့ဘေးတွင်းရိုက်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်မယ်လို့ပြောဆိုခဲ့တာပါဒီလိုဖန်ဆီးမှုတွေလှုပ်လာရင်မိသားစုစာဝဲနေရဲ့ပြဿနာပေါဝံသူတို့ကိုအားထားပြီးသွက်လာနေကြတဲ့အခြေခံလူတန်းစားတွေပါအခက်အခဲဖြစ်လာနိုင်တဲ့အတွက်ရခိုင်မျိုးသမီးများကွန်ရရခိုင်မျိုးသမီးများစေရုံရခိုင်တမျိုးသားလုံးစေလုံးညီညွတ်ရဲ့ကော်မတီညီညွတ်သားလူငယ်များစေရုံအပေါဝံလူမှုအဖွဲ့စည်းကိုယ်ဖွဲ့ကဖန်ဆီးမှုတွေမလုပ်ဖို့ဇန်နဝါရီလခရနေ့ကဝန်ကြီးချုပ်ဒေါက်တာအောက်ကျော်မင်းစီစာရေးတောက်ဆိုခဲ့ကြတာဖြစ်ပါတယ်မြို့တော်အင်္ဂါရဲနဲ့ညီဖို့အတွက်ရိုက်စည်းကန်လက်စည်းကန်တွေကိုပြည်သူတွေနားလည်အောင်ရှာပြဖို့လိုတယ်လို့လည်းဒေါ်ညိုအေးကအခုလိုစပြောပါတယ်
ဒီအားလုံးနားရတယ်ဖြတ်ပြတာလက်ခံတဲ့ကမြင့်ဖြစ်နေတယ်ငါတို့ကညို့တော့အင်္ဂါရက်နဲ့ညီဖို့အတွက်ပတ်စားရတာလက်ခံတဲ့ကမြင့်ဖြစ်နေတယ်ငါတို့ကညို့တော့အင်္ဂါရက်နဲ့ညီဖို့အတွက်ပတ်စားရတာလက်ခံကြီးဆဲတာဖြစ်တယ်မှမရှိဘူးအခုကျွန်တော်စစ်တေမှာကနေခံရတဲ့တက်လာကြတယ်ဆိုတော့ပုစုလေးတဲ့လက်ခံကြီးကံကြီးစစ်မှန်လို့မိခင်မှမိမယ်ပေါ့နော်အဲ့ဒါကိုကျွန်တော်အစ်ကိညာပေးလို့
ပြောပါတယ်ဘယ်လိုလဲဘယ်လိုလုပ်ရမှာလဲခမကူလည်းကြောက်တယ်တနိုင်ဆုံးတော့ရှောင်းပြီးတွားနေကြတယ်တကယ်လို့ဖမ်းလာမယ်ဆိုရင်အခက်အခဲကမိမိကြုံရမယ်မိသားစုစာဝတ်နေကြီးကိုယ်စီးဆုံးတက်တာကတမျိုးတခြားအလုပ်တွေပြောင်းလို့မယ်ဆိုရင်လည်းအဆင်မပြေဘူးလေတကယ်လို့မှ9000 6000ကျတဲ့ပညာလုပ်ပဲရှိရဲ့အဲ့ဒါတွေကလည်းနေ့တိုင်းလုပ်ရမှာမဟုတ်ဘူး
အခုလိုအနေရည်တွေကိုအာနာပဲတွေကဖက်စီမှုတွေလှုပ်လာရင်အကျိုးစားတွေအဖြစ်အလောက်ကိုင်ချပါတဲ့ရခိုင်ပြည်မှာခိုးဆိုးလူရမှုတွေပါဝင်ရာဇဝဲမှုတွေမျက်လာနိုင်တယ်လို့စိုက်တွေမြို့ခံတွေကစိုးရိမ်နေကြပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပင်နယ်ဖလန်းနယ်မင်းတပ်မြို့နယ်ဖက်မှာစစ်ကောင်စီတပ်နဲ့ချင်းကပ်ဖွဲ့တွေအကြားဇန်နဝါရီလတတိယအပတ်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တပ်ဖက်ကထိခိုက်မှုများတယ်လို့ CDF ဖက်ကပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့အထက်အာရှလမ်းမပေါ်မှာလောင်စာစီတင်ကားတစ်စီးကိုခရယာညူကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာတွေထဲကိုလက်နက်ကြီးပစ်ခတ်မှု
တ်ဆင်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ထိုင်းနိုင်ငံအခြေစိုက်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အတန်လင်းအစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားဆက်သွယ်ရမယ့်လိပ်စာကအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တောက်ကြနေမနေ့ဖက်အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုကိုအောင်လင်ဦးကပြောပြပေးပါအောင်မယ်ခင်ဗျာ။
ဆူရနိုင်ငံမှာဆက်အနာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံဝန်ဆက်လက်ပေါ်ပေါက်နေကြမှာပဲကြာသာပင်တွေကခတ်တုံးမြို့တော်မှာဆန္ဒပြသူတွေကိုမြေရေပုံးတွေကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွဲတဲ့အကြောင်းတကြွလှုပ်ရှားသူတွေကပြောပါရယ်ခတ်တုံးမြို့တော်အပြင်ကရက်ရှိနေတဲ့အွန်ဒါမန်မြို့နယ်ဒါဖာဒီဇာနီယာကျောင်းမြတ်မှာဒီမိုကရေစီလှုပ်ရှားသူတွေကြာသာပင်တွေကကြီးတက်ဆန္ဒပြတာပါဆက်အနာစစ်ကောင်းဆောင်တွေအာဏာဖယ်ရှားပြီးတောင်းဆိုကြတဲ့ဆန္ဒပြသူတွေကိုခတ်တုံးမြို့တော်ဘာရီအရက်မှာလူညွန့်တက်ဖွဲ့တွေကပြစ်ခတ်နေနေရကဒဏ်ရာရသူ6ယောက်တည်းမနဲ့ရှိတယ်လို့လည်းတကြွလှုပ်ရှားသူတွေကပြောပါတယ်တမန်နန်းတော်ကိုကြီးတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလူညွန့်တက်ဖွဲ့တွေကမြေရီယူပုံးတို့ပြစ်ခတ်ဖြိုခွဲအားလို့လည်းတကြွလှုပ်ရှားသူတွေကပြောဆိုတာဖြစ်ပါတယ်အမေရိကန်မှာအိုမီကရွန်ကိုဗစ်ပိုးကူးစက်မှုတွေတိုးလာနေကြမှာပဲကာယရောဂါတိုက်ဖျက်ရေးအစီအစဉ်တွေကိုတမန်ကျိုးပိုင်ကကြေညာလိုက်တယ်လို့အမေရိကန်ပြည်သူတွေကိုလည်းအားပေးနေတယ်လည်းပါတယ်ကူးစက်မြန်အိုမီကရွန်ကိုဗစ်ပိုးတိုက်ဖျက်ရေးကြိုးပမ်းမှုအစီအစဉ်တွေဖြစ်ရှေ့သတင်းဘက်ကစားအမေရိကန်တွေကိုနှာခေါင်းစည်းတွေအခမဲ့ဝင်ငှပြေးမှဖြစ်တယ်လို့ယောဂါပိုးစစ်ဆေးတဲ့ပစ္စည်းနောက်ထပ်1,500ဝယ်ယူမယ်အကြောင်းလည်းတမန်ကပြောဆိုခဲ့တာပါအစောပိုင်းမှာတော့ကာယရောဂါတိုက်ဖျက်ရေးဒေါ်လာ1,500တုံးဆွဲမဲ့အစီအစဉ်ကိုလည်းတမန်ကကြေညာထားတာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးတဲ့နိုင်ငံမြန်မာနိုင်ငံခီးစဉ်ပေါ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်နဲ့စိုးရိမ်မှုတွေရှိနေတယ်လို့မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့နှစ်ရက်ကြာခီးစဉ်ဟာအာဏာသိမ်းထားတာကိုအတိအမှတ်ပြုရရောက်မှာကိုစိုးရိမ်နေကြောင်းမတော်တင်ဘူးလို့ယူဆသူတွေရှိတဲ့အကြောင်းမလေးရှားနိုင်ငံကြားရေးဝန်ကြီးဆိုင်ဖူရင်အဗ်ဒူလာကကြာသာပင်တွေလုံးကဒင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်
တရင်ချင်းကျုပ်ကိုကိုအောင်လင်ကပြောပြပေးသွားတာဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရမ်းမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကဂျင်မီကွတ်ဖြစ်ပါရယ်ရုပ်တံအင်ဂျင်နီယာကတော့ဇူဘဲလ်အယ်ထာယက်ဖြစ်ပါရယ်ဒီကနေ့မနေ့ VOA အတန်လင်းအစီအစဉ်တွေကို9.39နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါရယ်တော်တာရှင်မြမတီသူပြည်သားအားလုံးဘေးရန်နေရယ်ဝိကောကြပါစီ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.